Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဗီအိုအမေရိကန်တိုင်းရဲ့2016ခုနှစ်ဇွန်လ28ရက်ရင်္ဂါနေ့ည9:00ကနေ10:00အထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မအေးတနာကြော်ပါရှင်။ဥရောပသမဂ္ဂအဖွဲ့တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးပြီးတဲ့နောက်ပထမအဆုံးအကြိမ်အနေနဲ့ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာဥရောပသမဂ္ဂရုံးချုပ်ကိုဒီကနေ့တွားရောက်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုကထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအဆင့်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်မခွာညိုရေ
။ကောင်းပါပြီ။အခုညနာဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးမှအောက်ဆုံးအုပ်စုစီရင်ထက်သွင်းဖော်ပြထားမယ့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအစီရင်ခံစာကိုမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်
။အခုသတင်းတွေထွက်ပေါ်တာကိုဖြေခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေဥစာနဲ့ပတ်သက်ပြီးတော့တော်တော်ကိုစိတ်ပြက်မိပါတယ်။အမေရိကန်ပြည်ထောင်စုကဒီအစီရင်ခံစာမထွက်ခင်တ
ည်းကမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဖြစ်ပါတယ်။မကြခင်နားဆင်ကြရဖို့ရှိပါတယ်ရှင်။မြစ်စင်းသားကလူငယ်တအူးတနတ်တီမန်တည်ဆုံခဲ့တဲ့အဖြစ်ကိုအရက်ဖက်တရားရေးစစ်ဆေးပေးဖို့ကချင်လူမှုအတိုင်းဝိုင်းကလူလာပါပဲ။ဝေါ်မြုံနယ်တရက်သမိန်ကျေးရွာကဒေသခံအချင်းချင်းပြိပခတ်ဖြစ်ခဲ့မှုကိုမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးခဲ့ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ခဲ့ပြီးတဲ့နောက်ကမ္ဘာ့ဈေးကွက်အခြေအနေဘယ်လိုရှိသလဲဆိုတာကိုလည်းကြားကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရေဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကြီးညာပါမယ်ရှင်။
ဥရောပသမဂ္ဂအဖွဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးခဲ့ကြပြီးတဲ့နောက်မှာတော့ပထမအဆုံးအကြိမ်အနေနဲ့ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအခုခါမှသူ့ကိုကြည်ပြူမှုမရှိတဲ့ဥရောပသမဂ္ဂရုံးချုပ်ကိုဒီကနေ့ပဲတွားရောက်ခဲ့ပါတယ်။သူဟာဒီနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုဘတော့ဘလို့စမလဲဆိုတဲ့ခက်ခဲတဲ့မေးခွန်းတွေနဲ့ရင်ဆိုင်ရမှာပါ။ဒီကနေ့ကျင်းပခဲ့တဲ့ EU လွှတ်တော်အရေးပေါ်အစည်းအဝေးမှာပထမအဆုံးတရားဝင်ပြောကြားမှုအနေနဲ့ EU ကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာကမနေ့ကမဟုတ်ပေမဲ့လည်းမကြခင်မှာဗြိတိန်နိုင်ငံအနေနဲ့သူ့ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောကြားစေချင်တယ်လို့ပြောသွားခဲ့ပါတယ်။ဒေးဗစ်ကင်မရွန်ကတော့ဒီနှုတ်ထွက်မဲ့လုပ်ငန်းစဉ်ကိုမြင်းမြန်ဆန်ဆန်စတင်မဲ့ပုံမရှိပါဘူး။သူကယာရုတောင်ဝင်ကနေနှုတ်ထွက်မှာဖြစ်လို့သူ့ရဲ့နောက်တောင်ဝင်ဆက်ပြီးတော့ယူမဲ့သူကဥရောပသမဂ္ဂဆိုင်ရာလစ်ဘွန်သဘောတူညီစာချုပ်ရဲ့ပုံမှန်50ကိုပယ်ဖျက်ပြီးတော့ UK ကနှုတ်ထွက်မဲ့ကိစ္စကိုတောင်ဝင်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့မစ္စတာကင်မရွန်ကပြောကြားသွားပါတယ်။ဝင်ကြီးလောက်ကင်မရွန်ရဲ့ Conservative Party ကတော့သူတို့ရဲ့ခေါင်းဆောင်အစ်ကိုကြာသာရေးနေ့မှာစပြီးတော့အဆိုပြုမှာဖြစ်ပြီးတော့စက်တင်ဘာလ2ရက်နေ့မှာအတည်ပြုကြေညာနိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်နိုင်ငံ EU ကနေပြီးနှုတ်ထွက်တဲ့ကိစ္စကြောင့်ဒီကနေ့အင်္ဂါနေ့မှာလည်းအစုရှယ်ယာဈေးကွက်တွေကမောက်ကမထက်ပြီးတော့ဖြစ်ခဲ့ရပြီးတော့ဗြိတိန်နိုင်ငံအနေနဲ့ဒီလုပ်ငန်းစဉ်မှာအချိန်ကြာနေလေစီးပွားရေးရနင်းနာမှုတွေပိုများလေဆိုပြီးတော့ပြင်သစ်တဲ့တခြား EU နိုင်ငံတွေစိုးရိမ်နေကြပါတယ်ရှင်။
EU ရောပါသမဂ္ဂအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ဗြိတိန်နိုင်ငံမှာသမိုင်းဝင်မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ရောပါခေါင်းဆောင်တွေကဗြိတိန်နိုင်ငံနဲ့ဆက်ဆံရေးဘယ်လိုပုံနဲ့ဆက်ရှိသွားမလဲဆိုတာစပြီးတော့ဆွေးနွေးနေကြပါပြီ။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလွှတ်တော်မှဒီကနေ့မိန့်ခွန်းပြောကြားတော့ဗြိတိန်နိုင်ငံဟာ EU အဖွဲ့ဝင်တွေရရှိတဲ့အခွင့်အရေးတွေကိုဆုံးရှုံးလိုက်မယ်ဆိုပေမဲ့ NATO ခေါင်းမြောက် Atlantic ဆက်ဆံချုပ်အဖွဲ့ရဲ့ယင်းနည်းရဲ့မဟာမိတ်အဖြစ်ဆက်ရှိနေမှာဖြစ်တယ်လို့ပြောကြားသွားပါတယ်။EU အနေနဲ့တော့ရွှေပြောင်းဒုက္ခတွေပြဿနာအပါအဝင်တခြားအရေးကြီးတဲ့ကိစ္စရပ်တွေကိုလည်းမေ့ထားလို့မရကြောင်းသတိပေးသွားပြီး EU ဟာအရင်ကထက်ပိုပြီးတော့ခိုင်မာအားကောင်းနေထိုင်ရမယ်နောက်ထပ်ထပ်ပြီးတော့မကွဲဖို့လုပ်ရမယ်လို့ပြောဆိုသွားပါတယ်ဥရောပနဲ့ဆက်ဆံရမှာဗြိတိန်ဟာ EU အဖွဲ့ဝင်မဟုတ်ဘဲလွတ်လပ်စွာကုန်သွယ်မှုရထားတဲ့နော်ဝေနိုင်ငံနဲ့ဆက်ဆံရေးလို့ဖြစ်နေတယ်လို့ဥပမာပေးပြောသွားခဲ့ပါတယ်ဒါပေမဲ့လည်းဗြိတိန်က EU ဖွဲ့တွေကနေနှုတ်ထွက်ဖို့တရားဝင်လုပ်ငန်းတွေမစတင်သေးပဲအနာဂတ်ဆက်ဆံရေးကိစ္စကိုတရားဝင်ပြုလုပ်လို့မရသေးဘူးလို့ Miss Market ကပြောပါရယ်ဒါလို့ EU ကတင်ထွက်ဖို့ဗြိတိန်ရဲ့မဲပေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥရောပလွှတ်တော်မှအရေးပေါ်အစည်းအဝေးခေါ်ယူတော့ EU ကော်မရှင်ဥက္ကဋ္ဌ Juncker Juncker ကဗြိတိန်အနေနဲ့ EU နဲ့ဆက်ပြီးတော့ချစ်ချစ်ခင်ခင်ရှိသွားဖို့မျှော်လင့်ကြောင်းပြောသွားပြီးဗြိတိန်နိုင်ငံကသူ့ရဲ့ဒီချက်တွေကိုမသေးချာမချင်း EU နဲ့ညီနိုင်မှုတွေဖြစ်နေမှာမဟုတ်ဘူးလို့ထပ်ပြီးပြောကြားသွားပါရယ်
အမေရိကန်ပြည်အောင်စုမှအသစ်ပြုတ်လို့တဲ့စစ်တမ်းကောက်ယူချက်အသစ်တစ်ခုရဒီမိုကရက်တစ်ပါတီဘက်ကနေပြီးတော့သမ္မတလောင်းဖြစ်တဲ့ရှင်ပြိုင်နိုင်တဲ့ Miss Hillary Clinton ဟာသူ့ရဲ့တိုင်ဘက်ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့ရှင်အကြမ်းဖက်မှုတိုက်ဖြတ်ရေးကိုပို့ပြီးတော့ကြမ်းကြမ်းကြီးကြီးကင်တွင်နိုင်လိမ့်မယ်လို့အမေရိကန်နိုင်ငံသားတွေကယူဆကြပါတယ် Washington Post သတင်းစာနဲ့ ABC သတင်းရုပ်သံတို့ကပူးပေါင်းပြီးတော့ပြုလုပ်တဲ့စစ်တမ်းကောက်ယူချက်အရဖြေဆိုသူ90ရာခိုင်နှုန်းဟာအကြမ်းဖက်မှုကိုကင်တွယ်ဖို့အတွက် Miss Clinton ကိုယုံကြည်တယ်လို့ပြောပြီးတော့ Donald Trump ကိုယုံကြည်ကြောင်းတော့30ရာခိုင်နှုန်းကပြောတာပါ2015ခုနှစ်မှာပြင်သစ်နိုင်ငံပါရီမြို့တော်နဲ့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမြို့တို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပိုင်းအများပြည်သူရဲ့ထင်မြင်ယူဆချက်တိတိတသာပြောင်းလဲလာတာကိုဒီနောက်ဆုံးစစ်တမ်းကောက်ယူတဲ့ရလဒ်မှာတွေ့နိုင်ပါတယ်။ကယ်လီဖိုးနီးယားတိုက်ခိုက်မှုဖြစ်တုန်းကမစ္စတာထရမ့်ကမွတ်စလင်တွေကိုအမေရိကန်ပြည်အောင်စုရဲ့ပေးမွင်မှုပြောကြားခဲ့ပြီးရီပါဘလစ်ကန်တွေကတော်တော်ကိုထောက်ခံခဲ့တာပါ။အခုခါမှာတော့စစ်တမ်းဖြေဆိုသူတွေက10ယောက်မှ8ယောက်ကတမန်လူတွေတဲကနေပြီးတော့ထပြီးတော့တိုက်ခိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတယ်လို့ဆိုပါတယ်။ဖြေဆိုသူတွေတဲက53ရာခိုင်နှုန်းဟာအဲ့လိုတိုက်ခိုက်တာမျိုးကိုအထူးစိုးရိမ်နေကြပြီးတော့ဖြေဆိုသူ3ပုံ2ပုံကတော့အဲ့လိုတမန်လူတွေတဲကနေပြီးတော့ပေါ်ထွက်တိုက်ခိုက်သူတွေကိုအစိုးရကတေချာတားဆီးနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြပါတယ်ရှင်။
အမေရိကန်တွေရဲ့မတော်တဆလေကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်နစ္စတန်မြောက်ပိုင်းကွန်ဒုစ်ဒေသကတာလီဘန်တွေရဲ့အခြေကုပ်စခန်းမှာထိန်းသိမ်းခံထားရတဲ့အာဖဂန်တစားခံ9ဦးသေဆုံးသွားတယ်လို့ဒေသအာဏာပိုင်တွေကပြောပါရတယ်။တနင်္ဂနွေနေ့ကဒီလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်တွေလည်းသေဆုံးခဲ့တယ်လို့အာဏာပိုင်တွေက VOA အာဖဂန်ဌာနကိုပြောပါရတယ်။ဒေသခံတွေကလည်းလူသေးပျောက်ရှိခဲ့တာပေါ် VOA ကိုအတည်ပြုပြောဆိုပါရတယ်။အာဖဂန်စစ်သားတွေလို့ယုံကြည်ရတဲ့သေဆုံးသူတစားခံတွေရဲ့အလောင်းတွေကိုကွန်ဒုစ်မြို့ကစေရုံကိုဒီကနေ့သေဆောင်လာခဲ့တာပါ။အခုလိုတည်ဆုံးနေတာနဲ့ပတ်သက်လို့ဆက်ဆဲပြောဆိုမှုတွေကိုအမေရိကန်အနေနဲ့သိရှိပြီးပြီလို့ပင်တဂွန်အရာရှိတဦးက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအသေးစိတ်ကိုတော့ပြောမတော့ဘူး။အစောပိုင်းတုန်းကတော့အာဖဂန်ပြည်ရဲ့ဝန်ကြီးဌာနကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဒီတာလီဘန်9ဦးတည်ဆုံးပြီးအဲ့ဒီထဲမှာအရာရှိတဦးလည်းပါဝင်တယ်လို့ဆိုပါရယ်။ဒါပေမဲ့လည်းတိုက်ခိုက်မှုအတွင်းအရက်သားတည်ဆုံးမှုရှိကြလားဆိုတာကိုတော့ပြောမတော့ပါဘူး။အာဖဂန်တပ်ဖွဲ့တွေကိုထောက်ကူပေးတဲ့အနေနဲ့တာလီဘန်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်နိုင်မှုသမ္မတဘရက်အိုဘားမားကအမေရိကန်စစ်ဖက်ခေါင်းဆောင်တွေကိုလုတ်ပိုင်ခွင့်အာဏာပိုပေးပြီးသတင်းပတ်အတော်ကြာမှာဒီတိုက်ခိုက်မှုဖြစ်ပေါ်တာပါခင်ဗျာ
။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 5လိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အမေရိကန်ပြည်အောင်စုကထုတ်ပြန်မဲ့လူကုန်ကူးမှုစီရင်ခံစားမှာမြန်မာနိုင်ငံကိုအနေဆုံးအစ်စ်မှာထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအစိုးရဆုံးဖြစ်တဲ့အီရန်၊ဆီးရီးယား၊မြောက်ကိုရီးယားတို့နဲ့တံတန်းနဲ့ထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းဖတ်ကုန်မှာလူကုန်ကူးမှုတိုက်ဖျက်ရေးTrafficking in persons နှစ်ပတ်လည်အစီရင်ခံစာကိုထုတ်ပြန်မှာဖြစ်ပြီးတော့မြန်မာနိုင်ငံဟာအနေဆုံးအဆင့်ဖြစ်တဲ့ Tier 3အဆင့်3အထိရှော့ချခံရနိုင်တာပါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံတွင်းမှာကလေးစစ်သားအသုံးပြုမှုနဲ့အတ္တမလောအပ်ပေးခိုင်းစေမှုတွေကိုရှော့ချဖို့ပို့ပြီးတော့လှုပ်ဆောင်အောင်လို့မြန်မာနိုင်ငံကိုလူကုန်ကူးမှုအဆင့်နှိမ့်ချသတ်မှတ်မယ်လို့ပြောကြောင်းဝါရှင်တန် DC နဲ့ဘန်ကောက်မြို့ကသတင်းရက်ွက်တွေကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကဒီကနေ့ပဲသတင်းဖော်ပြထားတာပါအမြင်နဲ့အတွင်းဝင်ဦးအောင်လင်းကတော့ဒီ TIP စီးမှာမြန်မာကိုအဆင့်လျှော့ပြီးတော့သတ်မှတ်မယ်ဆိုတဲ့သတင်းတွေတွေ့ပေမဲ့လည်းအမေရိကန်ပြည်အောင်စုဘက်ကတရားဝင်အကြောင်းကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကတန်တမန်တွေကတော့ဒီအစီရင်ခံစာမထွက်ခင်ကြိုးပြီးတော့မှတ်ချက်ပေးဖို့ညင်ဆိုပါတယ်။လူကုန်ကူးမှုညှဉ်းပန်းမှာအဆင့်3ဖြစ်နေရှော့ချခံရတယ်ဆိုရင်နိုင်ငံတကာအလဲမှာရှက်ရစေတဲ့အပြင်အမေရိကန်ပြည်အောင်စုရဲ့အရေးယူပိတ်ဆို့မှုတွေနဲ့ကြုံတွေ့ရမှာဖြစ်ပြီးတော့မြန်မာအမေရိကန်နဲ့တခြားနိုင်ငံတွေကအကူအညီတွေကန့်သတ်ခံရမှာဖြစ်ပါတယ်ရှင်။
မလေးရှားနိုင်ငံကစားသောက်ဆိုင်တစ်ဆိုင်အတွင်းယူရို2016ဘောလုံးပွဲကြီးစုနေချိန်မှာလက်ပစ်ဘုံတစ်လုံးပောက်ခွဲရာကြောင့်လူရှိဦးတန်ရာရသွားပါတယ်။အင်္ဂါနေ့အစောပိုင်းမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဘာကြောင့်လုပ်တယ်ဆိုတာကိုတော့ရဲတွေကသေချာမသိရသေးပေမဲ့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုဖြစ်နိုင်ခြင်းနေပါပြီးပုံကိုရေးအရာနဲ့စီးပွားပြိုင်ဘက်တွေရဲ့ရန်ညှိုးရန်စဖြစ်နိုင်တဲ့လလာတွေကိုတွေ့ရပါတယ်။ဒီလိုတိုက်ခိုက်သူတွေကဘယ်သူတွေလဲဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးပါ။ဒါပေမဲ့ဒီစီးပွားပြိုင်ဘက်တွေလက်စားချေတာဒါမှမဟုတ်ဒဏ်ရာရသူတွေတွေကတအူးကိုရည်ရဲတိုက်ခိုက်တာစလာဖြစ်နိုင်တယ်လို့ Slangor Data ရဲဌာနလက်ထောက်အကြီးအကဲ Abdul Rahim Jaffar ကပြောပါတယ် ဒီပောက်ကဲမှုကလက်ပြပုံဖြစ်တယ်ဆိုတာကိုလည်းသူကအတည်ပြုပါတယ်ပွဲစဉ်16မြောက်အီတလီနဲ့စပိန်ဘောလုံးပွဲကိုလူ20လောက်ကြည့်ရှုနေချိန်မှာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ကွာလာလမ်ပါမြို့စင်ဂျေဘုံကဖူချောင်းမြို့မှာရှိတဲ့မိုဗီတာဘားဆိုင်ဝန်ထမ်းတဦးကပြောပါတယ်ခင်ဗျာ
နိုင်ငံတကာအစိုးရတွေနဲ့မိဖက်အဖွဲ့အစည်းတွေအနေနဲ့ဖွံ့ဖြိုးရေးဆိုင်ရာရည်မှန်းချက်တွေပြည့်မီအောင်လို့အချိန်မြင့်မလုပ်ဆောင်ဘူးဆိုရင်တော့ကမ္ဘာပေါ်မှာအသက်5နှစ်အောက်ကလေးငယ်တန်း80နီးပါးက2030ခုနှစ်မတိုင်မီမှာသေဆုံးနိုင်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရမုံငွေအဖွဲ့ UNICEF ကသတိပေးပါတယ်2030ဆင်ဆက်မပြတ်ဖွံ့ဖြိုးရေးအစီအစဉ်ကိုပြည့်မီအောင်လှုံ့ဆော်ကြဖို့နိုင်ငံတွေအနေနဲ့သူတို့နိုင်ငံအတွက်အစီအစဉ်ကိုတည်ချာချမှတ်အကောင့်ထည့်ဖို့ UNICEF ကတိုက်တွန်းပါတယ်
American ပြည်ထောင်စုမှာ Volkswagen ကကုမ္ပဏီကသူကားတွေကနေကာဗွန်ဒိုင်အောက်ဆိုက်တံငွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတော့အချက်လက်ကိုတင်မြင်တကာရှော့ချပေါ်ပြခဲ့ပြီးဒီပြီးခဲ့တဲ့စက်တင်ဘာမှာစပြီးတော့ထပ်ပေါ်လာတဲ့ကိစ္စကို Volkswagen ကုမ္ပဏီကဒေါ်လာတန်း1000ကျပ်ပေးရဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ဒီကနေ့မှာကြေညာမဲ့ဒီပေးရမှုမှာတော့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှင့်မှုမြင့်မားတဲ့အဲ့ဒီကားမျိုးစားအစီးရေ5သိန်းနီးပါးကိုပန်းရှင်တွေစီကနေပြန်ဝယ်ဖို့အတွက်ဒေါ်လာတန်း1000ဆွဲမဲ့ငွေကြေးလဲပါဝင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအီးတနာကျော်နဲ့ကိုအောင်အောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမကြာခင်မှာထုတ်ပြန်မှုရှိတဲ့ကမ္ဘာနိုင်ငံတွေရဲ့လူကုန်ကူးမှုတိုက်ဖျက်ရေးစီရင်ခံစားထဲမှာမြန်မာနိုင်ငံကိုအောက်ဆုံးအဆင့်အုပ်စုစီရင်တဲ့ထည့်သွင်းဖော်ပြမှာနဲ့ပတ်သက်လို့စိတ်ပျက်မိတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကတုံ့ပြန်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးကိစ္စမှာအမေရိကန်အပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါရဲ့နဲ့အခုလိုအမေရိကန်ကသတ်မှတ်တာကိုလက်မခံနိုင်တဲ့အကြောင်းမြန်မာဘက်ကကန့်ကွက်ခဲ့တာဖြစ်ပါတယ်။ကိုညံဝင်းအောင်ကစုံစမ်းတင်ပြထားပါရရှင်
။အမေရိကန်ပြည်ထောင်စုက2015ခုနှစ်မှာထုတ်ပြန်ခဲ့တဲ့ကမ္ဘာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို TR2 အောက်စုနှစ်ရဲ့စောင့်ကြည့်ရမယ့်နိုင်ငံစည်းနဲ့မှထည့်သွင်းဖော်ပြခဲ့တာပါ။ဒီလိုအစောင့်ကြည့်ခံရတဲ့အစီရင်နဲ့ပါတဲ့နိုင်ငံဆိုတာကလူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအခြေခံစံသတ်မှတ်ချက်တွေပြည့်မီအောင်လိုက်နာဆောင်ရွက်မှုမရှိသေးတာလူကုန်ကူးခံရမှုတွေတိတိတသားရှိနေသေးတဲ့အချက်အပါအဝင်ထိရောက်တဲ့ကင်တွယ်ဖြည့်ရှင်းမှုအထောက်အထားမပြနိုင်သေးတဲ့လူကုန်ကူးမှုတိုက်ဖျက်ရေးအတွက်နောက်ထပ်လှုပ်ဆောင်ဖို့လိုအပ်နေသေးတဲ့နိုင်ငံတွေကိုဆိုလိုတာဖြစ်ပါတယ်ဒီသတင်းပတ်ကိုမကြာခင်ထွက်ပေါ်လာဖို့ရှိတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာတဲ့အီရန်မြောက်ကိုရီးယားဆီးရီးယားစတဲ့နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကို TR3 လူကုန်ကူးမှုတိုက်ဖျက်ရေးပြက်ကွက်တဲ့အစိုးဆုံးအဆင့်အုပ်စုတဲထဲသွင်းဖော်ပြဖို့ရှိနေတာကိုတော့မြန်မာအစိုးရကလက်မခံနိုင်တဲ့အကြောင်းတုံ့ပြန်လိုက်ပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးကိစ္စမှာအမေရိကန်အပါအဝင်နိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေပါလျက်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကအခုလိုသတ်မှတ်တာနဲ့ပတ်သက်လို့စိတ်ပြက်မိကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးအောင်လင်းကတုတ်ပြန်ပြောဆိုလိုက်ပါတယ်
။ဟောစီရင်ခါကထွက်မယ်လို့ပဲကျွန်တော်တို့သိရသေးပါတယ်။ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်ပြီးတော့တော်တော်စိတ်ပြက်မိပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီလူကုန်ကူးမှုတိုက်ဖျက်ရေးကိုနိုင်ငံတကာနဲ့လည်းပါဝင်ပူးပေါင်းဆောင်ရွက်နေတယ်။အမေရိကန်ပြည်ထောင်စုကဒီစီရင်ခါကမထွက်ခင်တည်းကနေပြီးတော့ကျွန်တော်တို့ကိုအသိပေးတာရှိတယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုဒါပေမဲ့ဒါတွေပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့တော့အတိအကျပြောဖို့လိုအပ်ပါတယ်။မပူပေါင်းမှုလို့လည်းမဟုတ်ဘူး။ပူပေါင်းရတဲ့သားနဲ့ဒီလိုမျိုးပြောတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့စိတ်ပြတ်တယ်ဆိုတာလေးကိုပြောတာပါ
။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုအပါအဝင်အရမလိုအားခိုင်းစေမှုတွေကိုတပ်မတော်ကစဲစုနှစ်နဲ့ချီလှုပ်ဆောင်ခဲ့တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုတွေရှိခဲ့တယ်လို့ဒီလိုအခြေအနေတွေကတဆင့်လူကုန်ကူးခံရမှုတွေဖြစ်လာတတ်တာကြောင့်မို့အဲ့ဒီမူလပြဿနာကိုမြန်မာအစိုးရအာဏာပိုင်တွေအနေနဲ့ကင်တွယ်ဖြေရှင်းဖို့တောင်းဆိုခဲ့ကြတာပါဒီလိုတောင်းဆိုခံရတဲ့အပေါ်လှုပ်ဆောင်နေပါတယ်လို့ဦးအောင်လင်းကရှင်းပြပါတယ်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ဒုက္ခသည်ရိုဟင်ဂျာမွတ်စလင်တွေဟာပြီးခဲ့တဲ့အစီအစိုးရလက်ထက်ကလေးကပင်လယ်ပြင်ကိုဖြတ်ပြီးအရှိတောင်အာရှနိုင်ငံတွေစီကိုလေတွေနဲ့ထွက်ပြေးခဲ့တဲ့ဖြစ်ရပ်မှာလူကုန်ကူးမှုတွေဖြစ်ပွားခဲ့တာပါအဲ့လိုလေစီးပြေးဒုက္ခသည်တွေနဲ့လူကုန်ကူးမှုပြဿနာတွေဟာဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒီလူကုန်ကူးမှုပြဿနာကိုမြန်မာအစိုးရကထိရောက်စွာဖြေရှင်းဖို့တောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်အရေးကိစ္စကိုမြန်မာအစိုးရကအရေးတကြီးကင်တွဲဖြေရှင်းနေပါတယ်လို့ဦးအောင်လင်းကပြောပါတယ
်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့ခမရုအစိုးရရိုဟင်ဂျာမွတ်စလင်တွေကိုပြောနေတဲ့ကိစ္စဒီကိစ္စမှာပါဝင်ပတ်သက်တဲ့လူအလုံးကိုကျင့်တတ်အောင်ကျွန်တော်တို့ ဆောင်ရွက်နေတယ်ဆိုတဲ့ဟာလည်းကဘာတိဖြစ်ပါတယ်အခုမှပြင်ကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့မက်ဆီယန်ဟီလီတဲ့မြန်မာနိုင်ငံကိုရောက်နေစဉ်တည်းတော့လည်းကျွန်တော်တို့ပြောပြီးဖြစ်ပါတယ်အခြားအပြင်ဟိုတူတယ်မကပါဘူးတူရကီနိုင်ငံသားရဲ့ဝန်ကြီးလည်းလာခဲ့ပါတယ်ဒါအပြင် OIC ရဲ့ကိုယ်စားလှယ်လည်းကျွန်တော်တို့ကြည့်လာပါတယ်ကျွန်တော်တို့အနေနဲ့ဘလောက်ဒီကိစ္စကိုအရေးကြီးကံကြွယ်ဖြစ်ရှင်းနေတယ်ဆိုတဲ့ဟာလည်းသူတို့အားလုံးသိပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့မြန်မာအစိုးရကတရားဝင်ပြောဆိုတာပြီးရိုဟင်ဂျာဆိုတဲ့နာမည်အစားရခိုင်ပြည်နယ်ကမွတ်စလင်တွေလို့သာခေါ်ဝေါ်တုံးဆွဲကြဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကို NLD အစိုးရကမကြသေးခင်ကတိုက်တွန်းခဲ့ပါတယ်လူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာတဲ့ TR3 အုပ်စုတဲ့ထဲသွင်းဖော်ပြခံရတဲ့နိုင်ငံတွေဟာအမေရိကန်ပြည်ထောင်စုအပါအဝင်အခြားနိုင်ငံတွေကပေးနေတဲ့အကူအညီတွေအကန့်အသတ်ခံရမှာဖြစ်တယ်လို့တန်ခါပိတ်ဆို့မှုအေးအေးယူမှုအစ်စ်တင်နဲ့လဲရင်ဆိုင်ရဖို့ရှိပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုမြကြီးနားမြို့ကလူငယ်တအူးတနတ်တန်ရနဲ့တိတ်ဆုံမှုကိုလည်းကြည်ကြရအောင်ပါမြကြီးနားမြို့မှာလူငယ်တအူးတနတ်မှန်ပြီးတိတ်ဆုံသွားတဲ့အပေါ်အရက်ဖက်တရားရေးစစ်ဆေးမှုတွေပြုလုပ်နိုင်ဖို့ကချင်လူမှုအဖွဲ့အစည်းတွေဘက်ကလိုလားနေကြပါတယ်အာဏာပိုင်တွေကထုတ်ပြန်တဲ့ဖြစ်စဉ်နဲ့ဒေသခံတွေရဲ့သိရှိနားလည်ထားမှုကလည်းကွဲလွဲနေတာကြောင့်ဖြစ်ရမှန်စုံစမ်းဖော်ထုတ်ဖို့ကချင်ကျောင်းသားအဖွဲ့အစည်းကရောလူမှုအဖွဲ့အစည်းတွေဘက်ကပါတောင်းဆိုနေကြတာဖြစ်ပါတယ်မြကြီးနားမြို့ကနေကိုသားညိုဦးကတင်ပြပို့ထားပါတယ်ရှင
်ဂျွန်လ20ရင်းဒီလုံးကဒီဒေသခံကချင်လူငယ်အချို့နဲ့ဒီမြကြီးနားမြို့မှာလုံခြုံရေးတာဝန်ကျနေတဲ့ရဲဘော်ချို့ဒီဗရီဖီကာဖြစ်ပြီးတော့ကချင်လူငယ်တူသေဆုံးသွားတဲ့နေရာဖြစ်ပါတယ်အဲ့တော့ဒီဖြစ်ပျက်တဲ့ပတ်သက်ပြီးတော့အာဏာပိုင်တွေနောက်ရဲဘက်ကနေပြီးတော့သတင်းထုတ်ပြန်မှုနဲ့ကျွန်တော်တို့မေးမြန်းကြည့်တော့ဒေသခံတွေရဲ့သိရှိထားတဲ့အချက်ကအတော်လေးကွဲပြားနေတာတွေ့ရပါတယ်
ဟုတ်ကဲ့ကျွန်တော်ကအဲ့20ရက်နေ့ညနေ9နာရီကျော်လောက်ဆိုရင်ကျွန်တော်ခါတိုင်းဆိုင်ပိတ်တယ်လို့ပဲပေါ့နော်အဲ့ဒီနေ့ကတော့9နာရီကျော်လောက်ကျွန်တော်လည်းဆိုင်ပိတ်ပြီးဒီလိုအပြင်မှာထက်နေတဲ့အချိန်မှာကြားတယ်ဒီတော့အဲ့လူငယ်တွေကဆိုင်ကယ်နှစ်စီးပဲဒီစီးမှာ2ယောက်2ယောက်ပေါ့နော်အဲ့လို2ယောက်ဆိုင်ကယ်နှစ်စီးနဲ့လူ4ယောက်ကဖြတ်သွားလိုက်တယ
်ဖြတ်သွား
ဒီကျွန်တော်ဆိုင် share လောက်ပဲဒီဒီနားအခွေက4ယောက်ပဲကျွန်တော်မြင်တာကတော့ပေါ့နော်4ယောက်အတူရှင်ချင်းပေါင်းတမ်းပြီးတော့မှပဲပုံမှန်ဆိုင်ကယ်စီးတဲ့ပုံမှန်အတိုင်းပဲပေါ့နော်အဲ့လိုပဲဖြတ်သွားလိုက်တယ်ဖြတ်သွားလိုက်တော့ကျွန်တော်ကြားလိုက်တာတော့အဲ့ကလေးတွေကနည်းနည်းဩဆေးသွားတာတော့ရှိတယ်ပေါ့နော်ဒီတော့ဒီနေရာမှာအဲ့ညနေခင်းနေမှာအမြဲတမ်းဩဆေးနေကြပဲမနေ့လည်းဒီမှာကားပွဲစားနေဩဆေးတဲ့ဟာကျွန်တော်တို့ကဘာမှအဆမ်းမဟုတ်ဘောနော်ကျွန်တော်လည်းဒီလိုအမတ်တမင်နဲ့ကြည့်လိုက်အောင်ဒါပေမဲ့အဲ့နောက်မှာဆိုင်ကယ်တစ်စီးမှာစစ်သား၂ယောက်ဝတ်စုံအပ်ပြီးနေရတော့နောက်ကနေလိုက်သွားတာတော့တွေ့ရတယ်ဒါပေမဲ့အဲ့ဆိုင်ကယ်စစ်သားဆိုင်ကယ်ကျတော့သူကတမင်တကလိုက်နေတဲ့ပုံစံပေါ့နော်အဲ့လိုလိုက်ခုခုအဲ့ဒီကလေးတွေဖိုကပ်ထားပြီးလိုက်နေပုံစံတွေလိုက်သွားတော့အဲ့ဒီဟိုနာရောက်တဲ့အချိန်မှာတနတ်တန်တော့ကြားလိုက်တယ်ပေါ့ကျွန်တော်စိတ်ထဲမှာတော့အော်လမ်းခွဲလေးရောက်ပြီပေါ့ကလေးတွေမတွေ့ပြီးတော့မိုးပေါ်ထောင်ပြစ်လိုက်တာပဲနေမှာဆိုပြီးကျွန်တော်တော့အင်ဂျန်သွားလိုက်ပြီ
အာနာမွန်ကြီးရဲ့သတင်းထုတ်ပြန်ချက်မှာတော့ရဲမှတ်တန်းကိုကူကာပြီးတော့တစ်ဆုံတဲ့သူအသက်19နှစ်အရွယ်ကွမ်ဆိုင်းအောင်အပါဝင်လူငယ်တွေကစစ်သားနှစ်ဦးကင်ထားတဲ့လက်နက်တွေကိုဝင်ရောက်လူယူလာမှုလို့ပြန်လည်ခုခံပစ်ခတ်ရင်လည်းအဲ့ဒီလူငယ်တစ်ဆုံခဲ့ရတာလို့ဆိုပါတယ်မြကြီးနားမြို့ကတော်မြများကတော့ဒီလိုဆွဆွဲချက်ကိုမယုံကြပါဘူ
းတနတ်လူတော့မဖြစ်နိုင်တော့ပါဘူ
းဟုတ်
ကဲ့အဲဒါကြောင့်ဆိုတော့မဖြစ်နိုင်တော့ဘူးလို့ထင်တယ်လေသူတော်လည်းတယောက်သေးပါ냐ဆိုတော့သူတို့အခွဲလိုက်လို့ပြောတယ်ဒါပေမဲ့အခွဲလိုက်လဲအဲ့မှာကဘာမှအရေးရောမတွေ့ဘူးလို့ပြောတာပဲအဲ့ဒါဘယ်လိုဖြစ်ကြလဲအဲ့ဒီလမ်းခွဲမှာရောတော်မကြည့်တော့
ရက်ခွဲအုပ်ချုပ်ရေးမှုကိုတွစ်ဆုံမေးမြန်းဖို့ကြိုးစားခဲ့ပေမဲ့တွစ်ဆုံလို့မရပါဘူးအခင်းဖြစ်တဲ့နေရာအနီးအနားမှာဆွေရဝန်ထမ်းအင်အားတွေလည်းရှိပါတယ်ဒါပြင်ဒီလုံခြုံရေးတပ်သား2ဦးတာဝန်ကျတဲ့ဗလမင်းထင်သဒ္ဒါနဲ့အခုအမှုဖြစ်ပွားရနေရာကလည်းအတော်လေးကိုလှမ်းပါတယ်ရဲထုတ်ပြန်တဲ့အမှုဖြစ်စဉ်အရဆိုရင်တော့အမျိုးသမီးနဲ့အမျိုးသားလူငယ်4ဦးကိုစိုက်ကဲနဲ့လူငယ်10ဦးကနှောက်ယှက်တာကြောင့်မလို့ဗလမင်းထင်သဒ္ဒါမှာရှိတဲ့လုံခြုံရေးတပ်သားတွေကို4ဦးကအကူအညီတောင်းခံခဲ့တာလို့ဆိုပါတယ်အဲဒီနောက်သူတို့4ဦးကိုလုံခြုံရေးတပ်သား2ဦးကလိုက်ပါပို့ဆောင်တဲ့အချိန်အခင်းဖြစ်ပွားရနေရာမှာစိုက်ကဲစီထည့်နေစဉ်လုံခြုံရေးစစ်သား2ဦးကိုစိုက်ကဲနဲ့လူငယ်10ဦးကဝိုင်းဝန်းထိုးချိတ်ပြီးတော့တနက်လူယူမှုဖြစ်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုနောက်ကမျက်မြင်ဒေသခံတွေရဲ့အဆိုနဲ့အခုလိုဒီရဲရဲမှတ်တမ်းအတော်လေးကွာဟတာတွေ့ရပါတယ်။ဒါကြောင့်လည်းဒီအဖြစ်ပြမှန်ကိုစုံစမ်းဖော်ထုတ်သွားဖို့အရေးကြီးတယ်လို့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်။စိတ်မကောင်းဘူးတော့ဖြစ်သွားတယ်။ဘာကြောင့်လဲဆိုတော့ဒီညအဝဇာရဲ့ဒီမြို့လေကောင်ကြီးမှာတော့ဖြစ်တာလို့ဆက်ရခါကြတော့ဒါကတော့ပြောတယ်တဲ့အဲဒါကြားရတဲ့ဒီပင်းကတုံးချက်တောင်ဖြစ်တယ်လို့ကြားရပြန်တယ်။ဆက်ရခါကြတော့ချင်းချောက်တဲ့သဘောနဲ့ပြစ်တာလည်းမဟုတ်တော့ဘူးဒါအတေကိုပြစ်တဲ့သဘောဖြစ်သွားတော့ပေါ့
တစ်ဆုံးသူလူငယ်နဲ့အတူပါရှိတဲ့ကြံလူငယ်ခုနှစ်ဦးကိုဥပဒေအရစုံစမ်းဖော်ထုတ်အရေးယူသွားမယ်လို့ရဲသင်းသာရှင်းလင်းပွဲမှာပြောခဲ့ပါတယ်ဒါပေမဲ့တကယ်တမ်းဒေသခံတွေရဲ့အပြောအရအခင်းဖြစ်ပွားမှုမှာရဲတပ်သား2ဦးနဲ့စိုက်ကဲစီးလူငယ်4ဦးပဲပါဝင်ပတ်သက်နေတယ်လို့သ တတနာစဖြစ်ခဲ့တဲ့လူငယ်၈ဦးနဲ့နောက်ဆုံးလူငယ်၄ဦးတအုပ်စုတည်းဟုတ်ပါမလားဆိုတာကလည်းဒေသခံချုပ်ကတန်လျာရှိတာတွေ့ရပါတယ်။မြစ်ကြီးနားမြို့ပေါ်မှာတော့ဒေသခံလူငယ်ချုပ်နဲ့လူညွှန်းရေးတပ်သားတွေကြားစကားများတတနာဖြစ်တာမျိုးအရင်တုန်းကရှိခဲ့ဘူးပေမဲ့အခုလိုမျိုးလူအသေးပြောက်ဖြစ်တာမျိုးတော့မရှိခဲ့ဘူးလို့သိရပါတယ်။အခုတည်ဆုံးသူလူငယ်နဲ့ပတ်သက်လို့ဖြစ်ရမှန်ဖော်ထုတ်ရေးအတွက်ရန်ကုန်မန္တလေးမြို့တွေမှာဆနားပြမှုတွေရှိခဲ့ပေမဲ့လို့မြစ်ကြီးနားမြို့မှာတော့ဆနားပြကန့်ကွက်တာမျိုးတွေမရှိပါဘူး။ဒါပေမဲ့လည်းအမှုမှန်ပေါ်ရေးအတွက်ကချင်လူမှုအဖွဲ့အစည်းတွေနဲ့အခြားရှိနေအဖွဲ့အစည်းတွေပူးပေါင်းလှုပ်ဆောင်မှုတွေတော့တွေ့နေရပါတယ်။ကျွန်တော်တားညို့ပါမြစ်ကြီးနားကနေပြီးတော့သတင်းပေးပို့တာပါ။
ကြောင်သာခွန်ဆိုင်အောင်တည်ဆုံမှုမှာစစ်ဖက်ကသတင်းထုတ်ပြန်ချက်နဲ့အရတားဖက်ကသိရှိနားလည်ထားမှုကွဲလွဲချက်တချို့ရှိနေတဲ့အကြောင်းကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ကိုသားညူစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်။အခုပဲခူးတိုင်းဝေါ်မြို့နယ်တဲ့ကဘာသာရေးဆန်တဲ့ပြိပက္ခဖြစ်ရာအရက်ကိုမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်သွားရောက်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ပရိပခတ်တချို့ဖြစ်ခဲ့တဲ့ပဲခူးတိုင်းကဒီတရဲတမင်ကြေးရွာကိုလူ့ခွင့်ရေးကော်မရှင်နှစ်ရက်တွားရောက်ပြီးတော့လေ့လာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒီစစ်ဆေးမှုကနေဖြစ်ပျက်ခဲ့တဲ့ပြဿနာပေါ်လူ့ခွင့်ရေးဆိုင်ရာကြေညာချက်တစ်စောင်ကိုထုတ်ပြန်သွားမယ်လို့လည်းလူ့ခွင့်ရေးကော်မရှင်ကပြောပါတယ်။တရဲတမင်ကြေးရွာအနေနဲ့တည်ငြိမ်လာပြီးဖြစ်တာကြောင့်အစ္စလမ်ဘာသာဝင်ចောင်းသားတွေအနေနဲ့သက်ဆိုင်ရာအကြောင်းတွေမှာပြန်ပြီးတော့ပညာသင်ယူဖို့တွေကိုလည်းစီစဉ်နေပြီလို့ဆိုပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မေခကပြောပြမှာပါရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းကပြိပခအချုပ်ဖြစ်ပွားခဲ့တရဲသမိန်ကျွော်ကိုဒီကနေ့မှလူ့အခွင့်ရေးကော်မရှင်ဘက်ကတွားရောက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာပါဒီစစ်ဆေးမှုကနေဖြစ်ပွားခဲ့တဲ့ပြဿနာပေါ်ကော်မရှင်ဘက်ကလူ့အခွင့်ရေးနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်သွားမယ်လို့လူ့အခွင့်ရေးကော်မရှင်ကဒေါက်တာညံစောကပြောပါတယ်စစ်ဆေးမှုနဲ့လက်တလောတွေ့ရတဲ့တရဲသမိန်ကျွော်အနေထားပေါ်ဒေါက်တာညံစောကအဲ့ဒီရွာရောက်နေချိန်မှာခုလိုသူတွေ့မြင်သမျှကိုပြောဆိုလိုက်ပါတယ
်ကျွန်တော်တို့လေ့လာနေတော့မလို့ခင်ဗျာကျွန်တော်တို့နှစ်ဖက်လုံးကိုပေါ်ပြီးတော့နင်းညာလုံးရှိပါလိမ့်တယ်ခင်ဗျာပြက်စီသွားတာအရင်ပလီကျောင်းလို့ပြောတာပေါ့လေဒီနေရာကိုသူပြောတာအဲ့ဒါအစ္စလာမ်ဘက်ကလည်းဟိုသူကကိုဆောင်လို့ပြောတာပေါ့လေယွာလာတချို့ဘက်ကလည်းပလီကျောင်းလို့ပြောတယ်အဲ့ဒါရင်ပြက်စီလာတာတော့ဟိုတင်ဆိုင်နေနည်းနည်းပါပြက်စီလာတယ်လို့ရှိတယ်အဲ့ဒါလေးပါကျွန်တော်တို့ဒီမှာလည်းလုံခြုံရေးရလည်းကောင်းနေပါပြီ။အခြေတစ်ခုထွက်လာရင်ကျွန်တော်တို့ကသက်ဆိုင်ရာတော့ကျွန်တော်တို့အကြောင်းကြားမယ်ကျွန်တော် statement ထုတ်ပါလို့အတက်ဟာကိုကျွန်တော်တို့အကြံပြုပါပေါ့နော်။ဟို comment တွေပါပြီးတော့ဒီနဲ့ဆိုင်တဲ့ဆိုင်တဲ့ဆိုကျွန်တော်တို့ comment ပေးပါ
။ဘကိုးတိုင်းဝေါ်မြို့နယ်တွေကတရဲသမိန်ကျေးရွာမှာဇွန်လ23ရက်နေ့ကဒေသခံလူပုဂ္ဂိုလ်အချင်းချင်းစကားများရာကနေအစ္စလမ်ဘာသာဝင်တွေပိုင်ဆိုင်တဲ့နေအိမ်နဲ့ဗလီတစ်ခုတိုက်ခိုက်ဖျက်ဆီးခံခဲ့ရတာပါ။ဘာသာရေးအသွင်ဆောင်တဲ့ပရိပခတွေကိုလူစုလူဝေးနဲ့လှုပ်ဆောင်တာမျိုးတွေဆက်လက်လှုပ်ဆောင်လာတာတွေမရှိသေးဘူးနှစ်ဖက်အချို့တူပေါင်းဆက်ထားတဲ့တည်ငြိမ်အေဂျင်စီအဖွဲ့ဖွဲ့ကထိန်းချုပ်မှုတွေလှုပ်ဆောင်ထားတယ်လို့အဲ့ဒီဒေတာကပြည်내လွှတ်တော်ကိုယ်စားလှယ်ဦးမျိုးကျိုင်ကပြောပါတယ်အခြေအနေတည်ငြိမ်လာတာကြောင့်လက်ရှိမှာတော့အစ္စလမ်ဘာသာဝင်ចောင်းသားတွေအနေနဲ့ចောင်းရက်နာထရာကနေပညာပြန်လည်သင်ယူမှုတွေစီစဉ်နေပြီလို့သူကအခုလိုပြောပြပါတယ်ဟောသူတ
ို့အဖွဲ့လေးတစ်ခုအဖွဲ့ကြီးကနှစ်ဖက်လုံးကြီးရဲ့ပုံစံနော်ဟောတာပြည်내ကကျောင်းတောင်းလာတော့အဲဒီခွေလေးခွေအဲဒီခွေရနေတော့အားလုံးဒီလေအောင်လုပ်ပြီးတော့မနေ့ကဆိုရင်လူတွေလူကလေးတွေရဲ့ကြောင်းတက်နေတဲ့ကလေးတွေကအကုန်ကြောင်းတက်တယ်အဲဒီကြောင်းသားလေးတွေလည်းရှိရတာနော်အမှန်ကကြောင်းရတဲ့ဟိုဘယ်လည်းပဲဦးမေကတော့သူတို့ကဘာပြောလို့သိမကောင်းဘူးနော်သူတို့ကတော့ဦးမေကကိုယ်ညူးညူးလေးပြောနေတာအဲကျွန်တော်ကလည်းဘယ်လိုပဲချင်းပြီးတော့ဒီစားချင်းဖြစ်ဖို့ပြန်လာတာပေါ့အကိုလေးကလည်းဆက်လက်ဆက်လက်ကောင်းတယ်သောသူတို့ရဲ့ကြောင်းရောက်တယ်ကိုမျိုးတော့ကျက်စ်တာကတော့
ဆောင်ကြည့်နေရစေဆိုပေမဲ့ဒီကျေးရွာမှာတည်ငြိမ်သင့်တလောက်တည်ငြိမ်နေပြီလို့အဲ့ဒီဒေတာကိုစားပြုလှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါပေမဲ့ရဲလုံခြုံရေးတော့ရယူနေရစေဖြစ်တယ်လို့ပရိပခနဲ့ပတ်သက်ပြီးတစုံတယောက်ကိုအေးအေးယူဆောင်ရွက်တာမျိုးတွေလည်းအနာပိုင်းတွေဘက်ကမလုံဆောင်နိုင်သေးပါဘူး။ဆောင်ကြည့်နေရစေအနေထားပဲဖြစ်ပါတယ်။ပရိပခဖြစ်ပွားခဲ့တဲ့တရဲသမိန်ကျေးရွာမှာအင်ဂျီ1000ကျော်ရှိပြီးအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အင်ဂျီ50လောက်ရှိပြီးအရင်ကဗုဒ္ဓဘာသာတွေနေနဲ့အစ္စလမ်ဘာသာတွေကြားပြဿနာတစုံတရာကြီးကြီးမားမားဖြစ်ခဲ့ဘူးတာမျိုးမရှိပါဘူးအခုလက်ရှိဖြစ်ပွားခဲ့တာမှလည်းပုပ်ကိုရေးအရာပရိပခဖြစ်ပွားခဲ့တာဖြစ်ပြီးဘာသာရေးအရာထိပါလို့မှုကြောင့်ဖြစ်ပွားခဲ့တာမဟုတ်ဘူးလို့အဲ့ဒီဒေတာခံတွေကပြောဆိုထားပါတယ်ရှင
်မေခပြောပြခဲ့တာပါရှင်အခုဗြိတိန်နိုင်ငံ EU ဖွဲ့ကနှုတ်ထွက်မဲ့နောက်ဆက်တွဲအခြေအနေတွေကိုကြည့်ကြရအောင်ပါ ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနှုတ်ထွက်မှုပြည်ထိုင်နိုင်ငံသားတွေမဲခွဲဆုံးဖြတ်ပြီးတဲ့နောက်ကမ္ဘာငွေကြေးဈေးကွက်မှာတည်တည်တသာတက်ရောက်မှုရှိခဲ့ပါတယ်။ကမ္ဘာဈေးကွက်နဲ့ထက်ထဲဝင်ဝင်ချိတ်ဆက်မှုမရှိသေးသလိုပြည်ထိုင်နိုင်ငံနဲ့လည်းစီးပွားရေးဆက်ဆံမှုမရှိသလောက်ဖြစ်တဲ့မြန်မာနိုင်ငံမှာတော့အတိုင်းအတာတစ်ခုထိရွှေဈေးတက်သွားတာကလွဲလို့သိတာတဲ့အကျိုးဆက်တွေမရှိသေးပါဘူး။ဒါပေမဲ့တဆင့်ခံတက်ရောက်မှုတွေကိုတော့စောင့်ကြည့်သွားရမယ်လို့စီးပွားရေးလုပ်ငန်းရှင်တိုင်ဝမ်ကသုံးသပ်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ဥရောပသမဂ္ဂ EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်ခဲ့ပြီးနောက်မှာကမ္ဘာအစုရှယ်ယာဈေးကွက်မှာတည်တည်တတ်တာဈေးကျခဲ့တယ်လို့ရေနံဈေးနှုန်းနဲ့ဗြိတိန်ငွေကြေးတန်ဖိုးလည်းကျခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ကမ္ဘာငွေကြေးဈေးကွက်နဲ့ဓာတ်ရိုက်ချိတ်ဆက်အယောင်းဝယ်လုပ်တာမရှိသေးတယ်လို့ဗြိတိန်နိုင်ငံနဲ့ကလည်းဓာတ်ရိုက်စီးပွားရေးဆက်ဆံမှုမရှိတာကြောင့်တည်တာတဲ့ရိုက်ခတ်မှုတွေမရှိပါဘူး။ဒါပေမဲ့တဆင့်ကန်အနေနဲ့တည်ရောက်မှုရှိလာနိုင်တဲ့အပေါ်မှာတော့စောင့်ကြည့်ရမယ်လို့ကမ္ဘောဇာဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကပြောပါတယ
်။ဟိုတဆင့်ခါဘူးနော် indirect impact ခေါ်တာဘူး။တဆင့်ခါဆိုတော့ဥမာ UK နဲ့ဒါကုနာကစင်ကာပူနဲ့ဆိုရင်ဒါဆွတ်တယ်များမယ်နော်။အဲဒါအဖက်ဖက်ကပါလေနော်။အဲ UK နဲ့ Hong Kong နဲ့အဲဒါဆွတ်တယ်များနိုင်တဲ့အလားအလာရှိတယ်။အဲတော့ဒီမှာတော့ကုနာကဒီစင်ကာပူတို့ UK တို့မှရှိတဲ့ international capital market တွေရှိနေတာပေါ့ဒီမှာ financial market တွေမှရှိနေတော့ဆိုအဲ့ဒီကရက်ကဟိုဘယ်လိုရှိလဲဆိုတော့ဒါအငယ်တော့ဒါစောင့်ကျွန်တော်စောင့်ကြည့်ရမှာပေါ့နော်အဲစောင့်ကြည့်ရမှာဆိုတော့အဲ့ဒီရက်ကဟိုပြင်းထားမလားမပြင်းထားဘူးဆိုတော့လေဒါဘောဘောဆယ်တော့တိပြပြောလို့မရဘူးဒါပေမဲ့တဆင့်ခံပြတဲ့အတွက်နော်ဟိုခုနကဘာပဲပြောပြန်မှာနိုင်ငံတွေက direct ဟိုဒီအကျိုးတက်မှုကနည်းတဲ့အတွက်နော်မရှိလောက်လောက်နည်းတော့လေအဲ့ဒီအတွက်ဆိုတော့တဆင့်ခံလောက်ပဲလာမှာဆိုတော့ဒါခုနကရက်ကတော့တလောက်ပြီးတော့ရှိမယ်တော့မထင်ဘူးကျွန်တော်နေနဲ့တွေ့တာပါနော
်ဗြိတိန်တို့ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်ကြောင်းမြမစီးပွားရေးအပေါ်တိုက်ရိုက်တက်ရမှုမရှိပေမဲ့လဲရွှေဈေးကတော့ပုံမှန်ထက်တိတိတသာပိုပြီးတက်သွားတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ
်ရွှေဈေးကတော့ပုံမှန်နဲ့ဆိုင်ရင်တော့တက်သွားတဲ့နှုန်းကနည်းနည်းမြင့်တာပေါ့နော်ဆိုတော့လေဟိုစိတ်ပူတာစိတ်ပူလို့ဟိုဖြစ်တယ်လို့တော့အများကတာမန်ယူဆကြတယ်။တကယ်တမ်းဟိုတကယ်တမ်းကျွန်တော်တို့များများသွားသွားတက်ရောက်တာမျိုးဘာမှတော့မတွေ့သေးဘူးကျွန်တော်တို့။ဒါပေမဲ့အဲ့ဒီစိုးရိမ်နဲ့ဥစ္စာပေါ်မှာဘယ်လိုဟိုတုံ့ပြန်မလဲဆိုတာမျိုးတော့ဘလို့စီမတွေ့သေးဘူးလို့ပဲပြောရမှာပေါ့။ခုနကရွှေဈေးအပြောင်းလဲကပြောင်းလဲအပြင်တခြားတော့မတွေ့သေးဘူး
။ဒါပေမဲ့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းသိပ်ပြီးအပြောင်းလဲမရှိတာကြောင့်မြမစီးပွားရေးလုပ်ငန်းတွေအပေါ်မှာတည်တာတဲ့ရိုက်ခတ်မှုမရှိတာလို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကသုံးသပ်ပေးမယ်။စိုးရိမ်ချက်ရှိနေတဲ့အကြောင်းလဲပြောပါရစေ။
ကျွန်တော်တို့ဒီမှာအဓိကစီးပွားရေးလုပ်ငန်းအများစုကနိုင်ငံတကာနဲ့လုပ်တဲ့အခါမှာအမေရိကန်ဒေါ်လာနဲ့အများကြပါတယ်။အမေရိကန်ဒေါ်လာပေါ်မှာအပြောင်းလဲဒီမှာကျပ်ငွေနဲ့အမေရိကန်ဒေါ်လာနဲ့အပြောင်းလဲလည်းများဆော့ဆော့ရှိမှာပဲ။ဟိုကရက်ကတော့ဟိုတည်တာရှိမယ်။ဟိုကတော့ယူရိုနဲ့ပတ်သက်တာတော့အင်းညဆာသာမရှိပါဘူးတိုးတော်လေးဟိုတွေးနေကြတာပေါ့လေဘာလိမြတ်ဖြစ်လာမလဲဘာလိမြတ်တက်အောင်လာမလဲသူတွေအနေနဲ့ညဆိတ်ပူနေကြတာတော့ရှိတာပေါ့ဒါကဘာစီဝါရေးကိုတက်အောင်မဖြစ်တဲ့ပုံမှာပြီလေဟိုအရင်နဲ့ဆိုင်ရင်ပို့ပြီးတော့နိုင်ငံတကာနဲ့အကူအညီဆက်ဆံရလာတဲ့အခါကျတော့သူတက်အောင်မရှိလာလိမ့်မယ်ဆိုရင်ဆိုရင်ချက်ကြောက်ပဲတော့တော့ရှိပါသေးတယ်
ဗြိတိန်တို့ဥရောပသမဂ္ဂ EU အဖွဲ့ကနေနှုတ်ထွက်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပြီးနောက်တောက်ကြံနေမှာကမ္ဘာအစုရှယ်ယာဈေးကွက်မှာတော့ American ဗြိတိန်ပြင်သစ်နဲ့ဥရောပအစုရှယ်ယာအညွှန်းကိန်းတွေအကျနဲ့အကျုံတွေ့ခဲ့ရပါတယ်။အာရှဈေးကွက်မှာလည်းထိခိုက်ခဲ့ရပြီးဒေါ်လာဘီလီယံ900လောက်အထိဆုံးရှုံးခဲ့မယ်လို့ Bloomberg ဘဏ္ဍာရေးသတင်းဌာနကခန့်မှန်းခဲ့တာပါ။ဒါပေမဲ့ဒီကနေ့အင်ကာနေ့မှာတော့ကမ္ဘာတဝန်အစုရှယ်ယာအညွန့်ကိန်းတွေနဲ့ရေနံစိမ်းဆေးတွေပြန်ပြီးတည်ငြိမ်စပြုလာနေပြီဖြစ်ပါလေရှင
်။မတ်တင်ဂီထိုက်စူးစီးတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းတွေကိုနားဆင်ကြရမှာဖြစ်ပါလေရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲကဒီ10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ်အစီအစဉ်ထဲမှာတော့ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်တွေထဲမှာဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ရမှာဖြစ်ပြီးဒီဒါရိုက်လေးလိုင်းမတိုင်ခင်အရင်ဆုံးတော့အင်္ဂါနေ့ညတိုင်းနားဆင်နေကြအမေရိကန်နိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုသိန်းထိုင်ဦးအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်
ရောဘတ်သမဂ္ဂနှုတ်ထွက်မယ်ဆိုတဲ့ပြည်တွင်းနိုင်ငံဆုံးမဲ့ချက်ကအမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာလည်းရိုက်ခတ်နေပါတယ်။ Republican သမ္မတလောင်းဖြစ်လာမယ့် Donald Trump ကပြည်တွင်းရဲ့ဆုံးမဲ့ချက်အားသူ့ရဲ့မဲဆွယ်စည်းရုံးမှုတွေအတွင်းအဓိကပြောဆိုချက်တွေမှန်ကန်နေတယ်ဆိုတာအခိုင်အမာပြလိုက်တာလို့ဆိုပါတယ်။ Democratic သမ္မတလောင်းဖြစ်လာမယ့် Hillary Clinton ကတော့ဒီပြောဆိုချက်ကိုကြည့်ရင် Donald Trump အနေနဲ့သမ္မတတာဝန်ယူဖို့မသင့်တော်ဘူးဆိုတာထပ်ပြီးပြနေတယ်လို့ဝေဖန်ပြောဆိုပါတယ်။ပြည်ထောင်နိုင်ငံဥရောပသမဂ္ဂနှုတ်ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
် One country has made a decision
နိုင်ငံတစ်ခုအနေနဲ့ဆုံးဖြတ်ချက်ချလိုက်ပါပြီအမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုဖြစ်လာမယ်လို့မျှော်လင့်မထားခဲ့ဘူးဆိုတာကတော့ရှင်းပါတယ်ဘာပဲဖြစ်ဖြစ်အခြေခံအားဖြင့်တော့ဘဲပေးခဲ့တဲ့သူတွေရဲ့ဆန္ဒကိုကျွန်တော်တို့လေးစားရပါလိမ့်မယ
်ဒါပေမဲ့လည်း Republican Party သမ္မတလောင်းဖြစ်လာမယ့် Donald Trump ကတော့ထွက်လာတဲ့ရလက်ကူကျူဆူတဲ့အကြောင်းပြောဆိုခဲ့တာပါ
people want to take their country
လူတွေကသူတို့တိုင်းပြည်ကိုပြန်လိုချင်ကြတယ်တိုင်းပြည်ကိုလွတ်လပ်စေချင်တယ်ဒီသဘောအတိုင်းပါပဲကျွန်တော်ကတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဖြစ်နေတာတွေနဲ့နိုင်ရှင်ကြည့်မိပါတယ်လူတွေကနယ်နိမိတ်သတ်မှတ်ချက်တွေမြင်ငင်ကြပါတယ
်ဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးနဲ့ဂျော်ညာတွေမှာတော့အပြောင်းအလဲတွေများတဲ့ကမ္ဘာမှာအခုတပြိုးတော်ကြာတမျိုးဖြစ်နေတဲ့သမ္မတမျိုးဖြစ်နိုင်ရင်တော့ဘယ်သူမှမလိုချင်ကြပါဘူးဆိုပြီးဒေါ်နယ်ထရန့်ကိုရည်ရွယ်ထွန်းတက်ပါတယ်ပြည်ထောင်စုငွေကြေးခက်ခဲတွေကြုံမယ်ဆိုရင်ဒေါ်နယ်ထရမ့်အနေနဲ့စကော့တလန်မှာယင်းနှမြုပ်နှံထားတဲ့စီးပွားရေးလုပ်ငန်းတွေကနေအကျိုးအမြတ်တွေရမယ်လို့တွက်ဆနေပုံရတဲ့အကြောင်းသမ္မတတိုင်းအပေါ်မှာကမ္ဘာအဖြစ်အပျက်တွေကဆန်းသက်ကြပြီးဒေါ်နယ်ထရမ့်ကတော့သူ့ရဲ့ Gulf ခွင်းတွေကနေဘလို့အကျိုးအမြတ်ရမလဲဆိုတာကိုပဲကြည့်နေတဲ့အကြောင်းမဲဆွယ်ကြော်ညာတွေမှာဝေဖန်ထားတာဖြစ်ပါတယ်ပြည်ထောင်စုဥရောပသမဂ္ဂထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအတ္တလန္တိသမုဒ္ဒရာတစ်ဖက်ကပြည်သူတွေရဲ့မကျေနပ်ချက်တွေကိုမိမောင်းထုတ်ပြနေပြီးဒီလိုအလားတူဖြစ်ရတွေ့ဒီဘက်ကသမုဒ္ဒရာတစ်ဖက်ကအမေရိကန်ပြည်ထောင်စုမှလည်းရှိနေပါတယ်လို့ Republican ဘက်ကပြောပါတယ် Republican ထဲလွှတ်တော်မှ Mitch McConnell က ABC ရုပ်သံကားတစ်စင်းအခုလိုပြောခဲ့တာပါ
What you saw in England at least from what I read
အင်္ဂလန်မှာတွေ့ရတာကအနည်းဆုံးကျွန်တော်ဖတ်ကြည့်သလောက်လူတွေက Brussels မှာရုံးထိုင်နေတဲ့ရွေးကောက်ခံမဟုတ်တဲ့ bureaucrat တွေအမိန့်ပေးနေတာတွေကိုကြည့်ပြီးစိတ်ပြက်လာကြတာပါကျွန်တော်တို့ဒီတိုင်းပြည်မှာလဲဒါမျိုးတွေတကယ်ပဲရှိနေပါတယ်သမ္မတကရွေးထားတဲ့ဘျူရိုကရက်တွေကလုံထုံးလုံနည်းတွေတိုးပြီးတတ်မှတ်တဲ့အတွက်စီးပွားရေးမှာနောင်နှေးတာတွေကြုံရပြီးတော့အားကောင်းမှုအရေးမှာအခက်အခဲတွေကြုံနေရတာပ
ါလူထုစစ်တမ်းတွေမှာတော့ဟီလာရီကလင်တန်ကထရမ့်ကိုသာစီရနေပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်သူမဲဆန္ဒရှင်အများစုကအမေရိကန်ပြည်ထောင်စုကိုလမ်းကြောင်းသစ်တစ်ခုနဲ့သွားစီကျင်ကြပါတယ်ဒီမိုကရက်တွေဘက်ကတော့ရွေးကောက်ပွဲဟာသဘောထားကွဲလွဲမှုနဲ့မကျေနပ်ချက်တစ်ခုတည်းကိုကြည့်ပြီးဖြစ်ချင်အောင်ဆုံးဖြတ်မှာမဟုတ်ဘူးလို့ခုခံပြောဆိုနေပါတယ်။လူ့သမားရေးဝန်ကြီးတွန်ပါရက်စ်က ABC ရုပ်သံကိုအခုလိုပြောပါတယ
် Differences between Secretary Clinton and Donald Trump in terms
နိုင်ငံခြားရေးဝန်ကြီးဟွန်ကလင်တန်နဲ့ Donald Trump အကြားကွာခြားချက်ကစိတ်လက်မှန်ပါပြောဆိုဆုံးဖြတ်တတ်တဲ့အလေးစရိုက်နောက်ဆုံးဖြတ်ချက်မှန်မှန်ကန်ကန်ချတာမျိုးနဲ့တံပိုးထားမှုတွေကိုချပြတာမျိုးတွေမှာမတူကြပါဘူး။ပြီးခဲ့တဲ့နှစ်ပတ်မှာဒါကိုထပ်တွေ့ခဲ့ရပြီးပါပြီ။
အတ္တလန္တိသမုဒ္ဒရာတစ်ဖက်ဥရောပဖြစ်ရတွေရဲ့ရိုက်ခတ်မှုနဲ့အမေရိကန်စီးပွားရေးနယ်လန်ထားမှုအပေါ်ထိခိုက်လာနိုင်ခြေတွေကလည်းသမ္မတရွေးကောက်ပွဲမှာရေးကြီးတဲ့ဖွဲ့ဖဲတစ်ခုဖြစ်လာနိုင်ပါတယ်။သမ္မတဥပမာဆိုရကတော့ပြည်ထောင်စုဥရောပခွဲထွက်လိုက်တဲ့အတွက်တည်ရောက်နိုင်ခြင်းစူဂျိုးတွေနည်းနည်းသမျှနည်းအောင်လုပ်ဖို့လိုအပ်တယ်ဆိုပြီးအလေးနဲ့ပြောဆိုနေကြပါခင်ဗျာ။
သိန်းထားအစီအစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုက်နားဆင်နေကြတိုက်ရိုက်လေးလိုင်းအစီအစဉ်စတင်ချိန်ရောက်လာပါပြီ။ကမကထာပြုပြီးဆွေးနွေးပေးမယ့်မတ်သိန်းဂီတိုင်းနဲ့အတူဖိတ်ကြားထားသူတွေလည်းလေးလိုင်းမှာအစီအစဉ်ဖြစ်နေပါပြီ။ထုတ်လုပ်သူမတ်ဆူမွန်နဲ့အတူတင်ဆက်ပါမယ်ရှင်။မင်္ဂလာညချမ်းပါရှင်အင်ကာနိညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုးဆိုပါတယ်ဒီညချမ်းမှာတော့မြမချမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးကိုဆွေးနွေးကြရအောင်ပါရှင်နှစ်ပေါင်းများစွာရွေရွင်းနေတဲ့မြမချမ်းမာရေးဆောင်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာအခုလက်ရှိအချိန်ထိထိခိုက်ညံ့နာမှုတွေရှိနေသေးပါပြည်သူတွေအားထားလောက်တဲ့ချမ်းမာရေးစနစ်တရက်ဖြစ်လာအောင်ဘလို့ပြုပြင်ပြောင်းလဲကြမလဲပြည်သူတွေကြားမှာဘလို့အခက်အခဲတွေကြုံတွေ့ရသလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရှင်တန်ရေးကူညီမှုအသင်းကမတ်ရွှေကြာနဲ့ချမ်းမာရေးပညာရေးဆောင်မတွေရေးသားနေတဲ့ဒေါက်တာမြင့်ဦးတို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေလည်းရောက်နေပါပြီ။နောက်စာရေးသားပေးဖို့ဆွေးနွေးထားတဲ့ကျမတို့ရဲ့သောရရှင်တွေရဲ့စာတွေလည်းအများပြားရှိနေပါတယ်။အခုရင်ဆုံးတော့ဒီကျမရေးဆောက်ရှောက်မှုစနစ်ရဲ့ချိုးယွင်းချက်တွေကိုအရင်ပြောကြရအောင်ပါရှင်။မတ်ရွှေကြာပြောပြပါအောင်ရှင်။ကျမရေးဆောက်ရှောက်မှုမှာဘလောက်တောင်လိုအပ်ချက်တွေရှိနေပါသလဲ။မတ်ရွှေကြာတို့အကူအညီပေးနေရတာမှရောဘလို့အခက်ခဲတွေနဲ့အများစုရင်ဆိုင်နေကြရပါလဲရှင်။
ဒီကကျမတို့ကတော့ဒီလိုဆိုင်ပတ်တယ်ကျမတို့ဒီလိုပါရေကျမတို့ဒီလိုနေကြမှာဖြစ်ခဲ့ရည်အားကျင်ရပါတယ်အခုလည်းဆိုဒီမှာကျတော်များများကခြေလိုက်လို့ရှိရင်ယောဂကြည့်လို့ပါရခြေလိုက်လို့ရှိရင်ဘယ်လိုမှမဖြစ်ခဲ့ရှိဘူးခြေလိုက်လို့ရှိရင်ဘယ်လိုမှအခက်တွေရှိနေတယ်ရှိနေကြပါဘူးဒါလည်းဖြစ်ပါတယ်ကျမတို့ကတော့ဒီလိုပို့တဲ့နေရာမှာကျမတို့ကျောင်းထဲဖြစ်ခဲ့ပြီးပါ
ဟုတ်ကဲ့ပါရှင်အဲ့တော့ဆရာထောက်ထားမြင်ဦးလည်းပြောပါရှင်လက်ရှိမြည်မြမကျမ်းမာရေးစောင့်ရှောက်မှုကဏ္ဍမှာဘာတွေများဟိုချုပ်ရင်းချက်တွေကြီးကြီးမားမားရှိနေပါလဲဘာတွေများပြုပြင်ဖို့လိုအပ်နေပါပြီလဲ
။နော်မကြခဏပြောသလိုပဲပေါ့ဗျာကျွန်တော်တို့ဒီကျမ်းမာရေးစနစ်ကြီးကိုအသက်ငင်းနေတာကိုတို့တိုင်းပြည်မှာကျွန်တော်တို့ကသူ့အသက်ရှင်သန်ဖို့အတွက်ကိုကျွန်တော်အသက်ဆက်ဖို့အတွက်ကိုစနစ်ကြီးကိုကျွန်တော်တို့တော့ပြောင်းရမှာပေါ့နော်။ဘာကြောင့်လဲဆိုတော့2000ခုကပေါ့နော်ကမ္ဘာကျမ်းမာရေးအဖွဲ့ကြီးရဲ့ကမ္ဘာနိုင်ငံတည်တည်190နိုင်ငံကိုစစ်တမ်းထုတ်လိုက်တဲ့အခါမှာပမာဏနိုင်ငံရဲ့ကျန်းမာရေးစင်တမ်းဟာတဲ့190နောက်ဆုံးပိတ်ပေါ့သူတောင်မှာဆီယရာလီယွန်ဆိုတဲ့နိုင်ငံလေးတနိုင်ငံပဲရှိတော့တယ်။အဲ့ဒီကနေကျွန်တော်တို့ကလူလာရှင်ဟာလွန်လာနဲ့ဟိုဆေးရုံတက်တဲ့လူတွေခမများလာလာဆေးပြပေးတဲ့ဓာတ်တွေခံရတယ်။ဆီယဝန်တွေကခုနကတော့ညွန်ရင်မှုတွေဆီယဝန်တွေကခုနကတော့အလွဲကူတာချက်တွေအမျိုးမျိုးပေါ့လေဟိုကျွန်တော်နောက်ကစနစ်ပေါ့အဓိကကတော့ဆီယဝန်တွေကြီးပဲလေကျွန်တော်အပြစ်ပုံချတာမဟုတ်ပါဘူးနော်။အဲ့တော့စနစ်ကြီးတစ်ခုလုံးကအသက်ငင်နေတယ်ကျွန်တော်ပြောချင်တာ။အဲ့တော့ဆေးရုံမှာဒူနာတွေများပြီးတော့ထုတ်ခုဆောင်တွေကနေတယ်။တနင်္ဂနွေလုံး50တန်းမှာဆောင်ကအယောက်က4000မပြည့်ဘူး။အဲ့တော့2000ကျော်ကျော်ပေါ့2900လောက်မှာအမှဆောင်တစ်ယောက်ဆိုတာကအာဆီယံနိုင်ငံနဲ့ရှင်လိုက်ရင်အယောက်ကိုနောက်ကျတယ်။ပြီးတော့ TV နိုင်ငံအဖြစ် TV အဖြစ်များဆုံးနိုင်ငံခြားနိုင်ငံတွေတဲ့ခုနကကျွန်တော်ပြောတဲ့ဒီ HIV အကုန်လုံးရှင်လိုက်လို့ရှိရင်ကျွန်တော်နိုင်ငံထိတ်ဆုံးမှနေတယ်ပေါ့ဗျာ။နော်အဲ့ဒီတော့ဆိုတာကပြောတာတရားတွေအကုန်လုံးထူပြောတယ်။လူနာတွေကျင်းနဲ့လားဆိုတော့မကျင်းနဲ့ဘူးလူနာတွေမှာဒီခုနပြောရဲမှတ်ရွှေကြပြောသားတယ်လို့ပေါ့စိတ်စကားတွေမတတ်နိုင်ဘူးအများအရန်ကိုဝန်တော့ဝန်ဖို့တွေညဝန်တော့ဝန်ဖို့တွေပြီးခဲ့တယ်ပေါ့ဗျာ။အဲ့တော့ဆေးုံသွားမယ်ဆိုလို့ရှင်သူတို့ခင်ဗျာဂရင်းနေရာလေးတွေပဲရတာ၊မှုရကိုယ်ငါကိုယ်ယူလာတယ်၊ချင်းအောင်ကိုယ်ငါကိုယ်ယူလာတယ်။ဒီတော့ကဆေးဝါးအကုန်လုံးပေါ့လေဝယ်ပေးရတယ်လက်ဧကစာပေါ့လေဒီလိုစနစ်ကိုအောက်မှာနေခဲ့ရတာသူတို့အိတ်ကိတ်ကတ်ထရာစိုက်ထုတ်ရတဲ့ငွေက85ရာခိုင်နှုန်းလို့ပြောတယ်ကျန်တဲ့15ရာခိုင်နှုန်းကဆေးုံကဂရင်းလေးနေရာလေးပဲပေးတာအခက်မသိရင်ဂရင်းကို300လောက်ဈေးအောင်ပါလေအဲအဲ့လိုမျိုးတွေကျွန်တော်တို့စနစ်ကြီးဟာသူတို့ဒုက္ခများခဲ့တယ်ပေါ့အဲ့တော့ယနေ့ကာလမှာဒါသူကကြားမှာရအသုံးစိတ်ကိုလည်းတိုးရပြီဆိုပေမဲ့လည်းဒါဟာမလုံးောက်သေးဘူးသူတို့ကဘေးမှာသွားအယုံဆိုင်လို့ဆေးရုံတွေကိုကျွန်တော်တို့အဆင့်မြင့်တင်ဖို့ဆေးရုံတွေကိုပစ္စည်းပစ္စည်းတွေဝေဖို့နောက်ဆေးရုံတွေမှာဆရာဝန်တွေပို့ခန့်ဖို့ဒီလိုပဲအယုံဆိုင်နေတယ်ဆေးရုံဆိုတာက secondary care လို့ခေါ်တာပေါ့ဗျာတကယ်ကဟိုရက်ွက်ထဲမှာဖျားနာနေတဲ့လူတွေအများကြီးဆေးရုံမတက်နိုင်တဲ့လူတွေအများကြီးအဲ့ဒီလူတွေဆေးရုံမတက်အောင်အဲ့ဒီလူတွေကိုကျွန်တော်တို့အောက်ကအောက်ခြေမှာကျွန်တော်ကုပြုစုကုသပေးမယ် primary care လို့ခေါ်တဲ့ပဏာမကျန်းမာရေးဆောင်ရှောက်မှုတွေအရန်ကိုညှော်နေခဲ့တယ်ပမ်ပပ primary care ကိုကြာသားဖဆရာမနဲ့ပြစ်ထားခဲ့တာကြာပြီဗျ။တော့ကျွန်တော်တို့ကြေးရွာပေါင်း6000 5000လို့ပြောတယ်။အဲ့အဲ့ညာအကုန်လုံးသားဖဆရာမမရှိပါဘူး။ သဘာဝဆရာမနဲ့ပြည်ရကျေးလက်ပြည်သူလူထုတွေဟာလုံပန်းနေပြီးတော့အိမ်ခုနကကလေးမွေးမယ်ဆိုရင်ဖေုံသူကြောက်ပြီးတော့မမွေးနိုင်ဘူးအဲ့တော့လူ80ရာခိုင်နှုန်းကအိမ်မှာပဲမွေးကြတယ်လက်သေးတွေနဲ့မွေးနေရတဲ့အနေအထားရှိတယ်အဲ့ဒီတော့ကလေးစင်ငယ်တွေအသေးတောက်တွေဖြစ်တယ်အာဟာရချိုးတယ်လူတွေဖြစ်တယ်အဲ့တော့ကျွန်တော်တို့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျုံခြုံငုံကြည့်လိုက်ရင်တော့ခုနကတော့အသက်ငယ်နေပါပြီအဲ့တော့ကျွန်တော်တို့က health system strengthening လို့ခေါ်တဲ့ ဆွေးဆန်လို့မရဘူးဗျကျွန်တော် reform ပေါ့အစအနေစပြီးတင်ရမယ်ကျွန်တော်ဆိုလိုချင်တာက primary health care ပေါ့နော်အောက်ခြေလူထုအတွက်ပဏာမကျန်းမာရေးဆောင်ရှောက်မှုကိုကျွန်တော်ရင်းနှီးညွှန်နှံမှုတွေလုပ်ပြီးတော့နော်ဆေးရုံကိုအာရုံစိုက်ကြတာတက္ကနာပေါ့ဗျာအဲ့တော့ကျွန်တော်နိုင်ငံမှာရင်းနှီးတဲ့အမွှာကြီးခွဲနိုင်တယ်ဆိုပြီးကြွားတာတက္ကနာပေါ့ဗျာကြောက်ကတ်တွေကျွန်တော်အစားထုတ်နိုင်တယ်အဲလက်သေးတွေအစားထုတ်နိုင်တယ်ဆိုတာကဆေးရုံရဲ့လုပ်ငန်းတွေကိုလေကျွန်တော်ဒါပေမဲ့အောက်ခြေလူထုမှာရက်ွက်ကြီးရစီသေးမှာဒီဝန်သွားနိုင်တဲ့လူတွေအများကြီးပဲအသေးထုတ်အစားထုတ်ဖို့ဝေလာဝေးပေါ့ဗျာ။နော်အဲ့ဒီတော့ဆိုတာကဒီယောဂတခုဖြစ်လိုက်ပြီဆိုကြောက်နေတယ်။အဲ့ဒီတော့လူတွေကဘာလို့ဆေးပြီးတူနေခုတယ်။ဒါကအခုကစက်ဆေးတွေပေါ့ဗျာ။အခုခေတ်ဆိုလို့ရှိရင်ဆရာအောင်တော့မှမသာတော့ဘူး။ဆရာအောင်ဆိုတာကဈေးကြီးတယ်။အဲ့တော့စက်ဆေးဆိုတာကတရားဘူးလေပေါ့လေ။နေရာဘူးလေပေါ့ကြီးရတယ်။အဲ့တော့အရေးချင်းနေအရန်ရော့ကြလာတယ်။နော်အဲ့ဒီတော့ဟိုရန်ခုတွေလည်းအရန်ပေါ်လာတယ်။ဘလောက်ပဲဥပဒေတွေများများဥပဒေကတက်မဝင်ဘူး။အဲ့ဒီစနစ်ကြီးကိုကျွန်တော်တို့အဲ့ဒါကြောင့်ပဲတိုင်းပြည်ဟာယူရင်းနဲ့ရှားမရစနစ်ကအသက်ငင်းနေပြီးဒီခုနေမှအမြန်မကယ်လို့ရှိရင်တော့ကျွန်တော်အသက်ထွက်သွားလိမ့်မယ်အဲ့ဒီတော့ယနေ့အစီအနေထားဟာဒီနေ့ဓာတ်ရီဆွေးနွေးကြမယ်ဆိုတော့ကျွန်တော်ဝမ်းသာပါတယ်အဲ့တော့ကျွန်တော်ကဒီလောက်ပဲကျွန်တော်ပန္နာမအနေနဲ့ပြောပြလိုက်ပါရစေ
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ကျွန်မပါဝင်ဆွေးနွေးကြမယ်ကျွန်မတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဥတင်ထေဝင်းရှိပါတယ်ရှင်ဥတင်ထေဝင်းပါဝင်ဆွေးနွေးလို့ရပါပြီရှင
်ဟာအဲ့တော့မာဗီရဲ့ကျမ်းမာရေးစောင့်ရှောက်မှုစနစ်ကတော့ပြောမယ်ဆိုရင်တော့ပြောဆိုအောင်ဒီခဏနာလုံးကတော့ညီတော်ကျွန်တော်ဇာတိတော်ကလည်းပဲတပည့်ရတော်မှာအားလုံးကျမ်းမာကျွန်တော်ကြိုးကြော်ကြရပါပဲအခုလည်းပဲညီတော်တော်ကတိုင်းမနဲ့အခုငါတိုင်းမကြီးသူကြီးကျွန်တော်တို့စိုးရရဲ့ဝန်ဆောင်မှုကတော့ညံ့ရင်းဒီဆဲလို့ရစိုးရဝင်မှာကြည့်တယ်အခုလည်းကြီးကျွန်တော်တို့ပြည်ပြည်ဆိုတဲ့ဒီမျိုးကရင်းကားဆေးရုံနဲ့တဲ့ဝင်ကြည့်ရင်ကရင်းကားတော်မကြီးပါတဲ့မှာပြုတ်သိတယ်လေအဲ့ကောင်မှကြံရတယ်ပဲအရင်တိုင်းမှာဒီဆရာမတွေကမန္တာမဲကငေါတော်ငယ်ကျွန်တော်တို့ကကျွန်တော်တို့ဒီဒီဘက် NGO တခုပါကျွန်တော်ဒီဟိုသစ္စာကုသိုလ်ကြီးဈေးကမှာလည်းကျွန်တော်တို့ကဟိုဝန်ဆောင်မှုပေးတာလေကျေးဇူးတော်တော်ကကျွန်တော်လူနာထောက်ကကျွန်တော်ခုပေးပြီးသွားပြီအခမဲ့ကျွန်တော်ခုပေးပြီးသွားပြီနော်အဲ့တော့ကျွန်တော်တို့ဒီ NGO တွေကနန်းပြတော့ပို့လာဒီမှာဆိုရင်ပို့ပြီးတော့ဘယ်လိုမှတ်ချင်ဘူးလို့ကြားပြီးကျွန်တော်တို့ဒီမှတ်တမ်းနေမှာရှိတယ်ကျွန်တော်မှတ်တမ်းမှာလည်းမှတ်ထားတယ်ဗျာ
ဟုတ်ကဲ့ရှင်ဒ
ီလိုလူမျိုးစုမှာလည်းဒါကျိရဒါကျိရကြားမရတာတော့ကြားတယ်တော့ကျွန်တော်တို့ကတော့တကယ်ဝန်ဆောင်ပေးတာမဟုတ်ဘူးဗျာဒီဘက်ကြောင်ဆိုတဲ့ပြင်နေလေဆဲကတော့ဟိုကျွန်တော်တို့ဒီဘက်ရဲ့လက်တွေပေါ့ကျွန်တော်တို့တာဝါစီမှာကြားရတာလည်းဒီကတော့ကိုယ်ဝဲလာလို့ဆရာအဲ့လိုတာဝါစီ9000ပေးမှဆိုတော့ဒါမှလည်းတော့တကယ်ကိုယ်ချင်းစီသေးပါဒီကျမရဲ့ဝန်ကြီးဆိုရင်လည်းသိရတယ်ရောတလားရောတလားကိုသိရတယ်ရောတကယ်ချစ်ပါငွေတွေကိုကိုယ်ချင်းစီသေးပါအခုအရင်ကိုကျွန်တော်ပြောရည်ရွာရွာလာလူလာလူလာရဲ့အဲ့တော့ကျမရဲ့ဝန်ထ
မ်းကတော
့မတော်မေးပြီးခေါ်ပြီးတော့ကျေတော့ပေးပြီးနိမ့်နေတော့လည်းမပြောဘူးကြာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဥတင်သေးဝင်ပြောသလိုပါပဲကျမတို့
တော့ဟုတ်ကဲ့လက်ရှိကျေရ
ဟုတ်ကဲ့ရှင်ဥတင်သေးဝင်ပြောသလိုပဲကျမတို့ဒီသောရရှင်တချို့လည်းဒီရွာတွေမှာဒီဒေသဒီမှာကျေးလက်ဒေသတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုစာရေးသားပေးပို့ထားတဲ့ကျမတို့သောရရှင်တွေရဲ့စာတွေလည်းအများပြားရှိပါတယ်အဲ့ဒီမှာတော့ဒီကိုမင်းနိုင်ဦးရေးပေးထားတာတော့ရွာတီရွာမှာကျမရေးဝန်ထမ်းအ ਨੇ ဆုံးတဦးနှုံခန့်ထားပေးပါတဲ့သူပြောတာဒီဆရာဝန်တွေမဟုတ်ပါဘူးတားဖွားဆရာမတဲ့နောက်တစ်ခါကြီးကြပ်နှစ်တဦးခန့်ထားပေးပါလို့သူကဝင်ပြီးတော့ဆွေးနွေးထားပါတယ်နောက်ကိုတန်းထွန်းဦးဆိုတဲ့သောရရှင်ကလည်းကျမရေးဘက်မှာတော့တားဖွားဆရာမကို9ရွာ6ရွာလောက်မှာတယောက်ပဲထားပါတယ်တဲ့အဲ့တော့သူကလည်းဒီတားဖွားဆရာမလို့အခြေခံကျန်းမာရေးစောင့်ရှောက်ပေးနိုင်တဲ့ဒီကျန်းမာရေးဝန်ထမ်းတွေဟိုရွာတိုင်းရွာတိုင်းမှာခန့်ထားပေးဖို့ဆိုသူတို့လည်းဆွေးနွေးထားပါတယ်ရှင်ခုနဥတင်ထေဝင်ပြောသလိုပါပဲအဲ့တော့ကျမတို့ပါဝင်ဆွေးနွေးကြမယ့်ရှင်နေကြီးဆရာဦးကျော်လင်းရှိပါတယ်ရှင်ဆရာဦးကျော်လင်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျဟိုကျန်းမာရေးအခုဒီဆိုးရွားကျွန်တော်ပုံကိုပြောတာလည်းဖြစ်ဖြစ်ဆရာပါဗျာဒါပေမဲ့ကျန်းမာရေးနဲ့ကျွန်တော်တို့ဆက်နွယ်နေမယ်လို့ထင်တယ်ပေါ့ဗျာဆေးဝါးကျွန်တော်တို့နိုင်ငံတွေမှာလက်တက်စားတဲ့ဆေးဝါးတွေကဘာမှပြုတ်တော့ဝင်နေကြအဲ့လိုဟိုဘယ်လိုလဲဆေးဝါးတွေကဆိုင်ရင်မိလားမမိလားမသိအကုန်လုံးပုံအဲ့ကျွန်တော်တို့ဒီရက်ွက်တွေဆေးဆိုင်တွေကျွန်တော်တို့မြို့နယ်တွေဆေးဆိုင်တွေဝယ်ရဆိုပြီးနဲ့ဒီဆေးဝါးအမခန့်ရတဲ့ဘယ်သူမှလည်းဆေးဆေးချင်းလည်းမရှိဘူးအခုဆေးဆိုတာသူရောင်းကြည့်နေရောတတိပြတာသူ့အပိုင်းကျွန်တော်တို့ကတော့လူလူအပိုင်းပေးကြတာပဲကြအခုအထူးသဖြင့်တူပီယာဟာဒီကျွန်တော်တို့လို့မဟုတ်လို့အစားအစာကိုအိန္ဒိယပြည်ကကျွန်တော်စားတော့ကိုကြည့်ကြရင်ထာနာညကြိုင်းမှုကြောင့်လည်းတင်ညာချက်ထုတ်လိုက်တယ်။နောက်တဲ့တင်းတင်းကြီးကြီးတန်းတုံးမြင့်ထားတယ်တဲ့။သူ့ရှုံမဝင်တော့လေတဲ့။အဲ့ဒီမှာဆိုင်ကြီးအမတားမဆိုးရတဲ့မဲလမီးနေနဲ့ဓာတ်ညဩစာရဲ့အစိတ်တွေအဲ့ဒီကလေးလေးဝင်မှာပါတဲ့တဲ့ကြောင့် ကျွန်တော်နိုင်ငံကိုလုံးဝတရားနောက်ကတမိတိတွေမသွေးရဘူးလေကျွန်တော်နိုင်ငံပုံကိုယ်တွေအဲ့ဒီကျင်းကျချက်ကိုမကြားလိုက်ဘူးထင်တယ်ဗျအဲ့တော့ကျွန်တော်ဘာလို့ပြောရလဲဆိုတော့ဟိုတရုတ်ပြည်မှာတခါအဲ့လိုမယ်ရမီနဲ့တွေ့တယ်ဆိုတော့နှုတ်မုံနေရကျွန်တော်ချစ်တမ်းမျိုးဒီကိုအကုန်ရောက်လာတယ်ဗျအခုလည်းနွားတွေကိုပိတ်တယ်ဆိုပြီးနွားတွေကိုဟာလို့ခိုးချက်ခိုးရတဲ့ရောင်းနေဆိုင်နေကျွန်တော်ပြောနေတယ်မှာရှိနေသေးတယ
်ဟုတ်ကဲ့ဆ
က်တယ်တရုတ်ပြည်ရှိကိုယ်တိုင်နဲ့ကွာသူ့လူတွေသူမဟုတ်မှန်းသိလို့လိုက်ဖမ်းနေပြီနဲ့အဲ့ဒီဆေးတွေကျွန်တော်တို့ဆေးရတဲ့နိုင်ငံတွေမှာအကုန်လုံးလက်တက်ဆိုင်ပြီးအကုန်ဝင်နေဗျအဲ့တော့ဟာတဲ့ကလေးတွေနေဖို့လူကြီးတွေအဲ့ဒီဆေးဝါးတွေတောက်ပြီးနေဖို့ပဲရှိအခု
ဟုတ်ကဲ့ရှင်ဆရာဦးချော်လင်းကျေးဇူးတင်ပါတယ်အဲ့တော့ဆရာဒေါက်တာမြေဦးရှင်ခုနရှင်းနေယူဦးချော်လင်းဆွေးနွေးသွားသလိုပဲမြန်မာနိုင်ငံမှာဆေးဝါးတူတွေရဲ့အန်တီရဲနောက်ခါဘေးအန်တီရဲမကင်းတဲ့ဒီကလေးနိုးမုံလိုမျိုးဒီကုန်ပစ္စည်းတွေရဲ့အန်တီရဲကလည်းရှိနေတယ်လို့သူကဆွေးနွေးသွားပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆွေးနွေးပေးပါရှင်ဘယ်လောက်အန်တီရဲကြီးနေပါလဲ
အန်တီရဲကြီးရဆိုတာကခုနရှင်းနေယူပြောသလိုပဲပေါ့လေနော်တကယ်ကဥပဒေအရရှိပြီးသားနော်ကျွန်တော်တို့ဒီ save one နဲ့ခုနကတော့ဒီအစားအစာကိုစစ်ဆေးရေးအဖွဲ့ဆိုတာရှိပြီးသားဒါပေမဲ့ဒါတွေအကုန်လုံးဟာနေဆက်ဒေသတွေကိုချော်ဖြတ်လာတယ်ချော်ဖြတ်လာပြီးတော့အဲ့မှာနေဆက်က gate တွေမှာအဆင့် symbol လက်ပေးလိုက်ယူမှုတွေနဲ့ပြည်တွင်းကိုသွင်းတယ်သွင်းရင်းနဲ့ပြည်တွင်းမှာရောက်လာတာပေါ့နော် save one တွေထုံးနေတော့တစ်ချိန်လုံးကဆိုလို့ရှိရင်ဆေးကုမ္ပဏီတစ်ခုကတည်ယုံဝင်ပေါ့နော်ကျွန်တော် cerebral license ဆိုတဲ့ဆေးပါပဲကျွန်တော်လေးဖြတ်တဲ့လူတွေကိုသုံးတာအဲ့ဒီသုံးတဲ့ဆေးကိုကျွန်တော်ကပြည်တွင်းမှာရှိတဲ့စံကြားရေးမှုချုပ်ချက်ကိုချင်းကားရပြီးတော့သူ့စီရနဲ့အကုန်လုံးသူကတခါလဲ sole agent ပေါ့ဗျာဒီကနေ့ကတော့ဖြန်းနေအဲ့ဒီဆေးက FBI ကဘာမှတော့မလုပ်သေးဘူး။ဘာမှဒီမှာစပြီးစမ်းတက်တာပေါ့ဗျာ။အဲ့တော့တခါထိုးမယ်ဒီဆိုရှင်သူကတစ်ချိန်ကို20လုံးထိုးရတယ်။သူ့ဆရာလေးပဲအကုန်လုံးဝင်ရတယ်။ပါရဂူဒီဆရာဆရာကြီးတွေကအကုန်လုံးသူ့ဆရာပဲဝင်ရတယ်။အဲ့တော့အဲ့ဒီလိုနီးနဲ့6လတည်းနဲ့သူလည်းဘယ်လောက်ထိချမ်းသာသွားလဲတော့မသိဘူးပေါ့လေ။ဒါပေမဲ့နောက်ပိုင်းမှာဒီဆေးက FBI ကြားလာတယ်။အဲ့တော့ FBI မကြခင်တဲ့ဘာမှဒီနိုင်ငံမှာစမ်းတက်တယ်။စမ်းတက်ပြီးတော့တယောက်တူးတွေပိုင်းလုပ်ပြီးတော့ဒီတွေကနေချန်နဲ့အလုံးအကျိုးမြတ်တွေရရှိသွားတယ်။အဲ့လိုနည်းနဲ့ဗမာပြည်မှာဘလောက်ထိရှိနေသလဲဆိုတာဒါကကျွန်တော်ခံမှန်းတာဒါကျွန်တော်သိတဲ့တစ်ခုစေးနံလေးတစ်ခုကျွန်တော်ပြောပြတာဒီလိုဒီလိုနည်းနဲ့စေးတွေအပွင့်လာတဲ့နောက်ကဆရာဝန်တွေကိုပေါင်းစည်းပြီးတော့စေးကုမ္ပဏီတွေကနေပြီးတော့နိုင်ငံတကာတွေကိုဟိုကကုမ္ပဏီတွေမှန်းနဲ့သူတို့နေရာခံတွေတက်ဖို့တွေအပန်းဖြေခီးထွက်ဖို့တွေအခုမနေ့တနေ့ကပဲကျွန်တော်ကိုရီးယားကိုဆရာဝန်တွေအုပ်စုလိုက်ခေါ်သွားတဲ့စေးကုမ္ပဏီရှိပါတယ်အဲ့တော့ AC ကိုဖိနေဆရာဝန်တွေနဲ့ပေါင်းပြီးတော့ဆေးဝါးတွေကိုကျွန်တော်တို့သုံးရတယ်ပေါ့ဗျာအဲ့ဆေးဝါးတွေထဲမှာ FDA ကျွန်တော် approve တာရှိတယ် approve မဟုတ်တာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်နေဆက်တွေအခုတစ်ခါနေဆက်တွေသားဝင်လာတဲ့ဆေးတွေယနေ့ရန်ကုန်မှာလည်းအဲ့ဆေးတွေညာပြီဗျာယနေ့အစိုးရတော့ဒါတွေကိုလိုက်ဖို့ထုတ်နေတယ်ပေါ့လင်းစာထဲမှာလည်းပါတယ်လို့ကတော့လွတ်မှုကအစပေါ့လေအဲ့တော့အစားတော့ဒီမှာတော့နည်းလည်းကောင်းမယ်အဲ့တော့ဥပဒေရှိရနဲ့ဥပဒေကိုတစ်လုံးကြားတစ်လုံးကြားပေါ့နော်ကျွန်တော်အကျိုးများမိမိကိုယ်ကျိုးအတွက်ကျွန်တော်တို့တုံးချနေတဲ့လူတွေတောင့်တာတွေကအန္တရာယ်ကြီးတယ်ဒါတွေကြောင့်ကျွန်တော်ပေခဲ့တဲ့လူတွေလည်းအများကြီးပဲယောဂဖြစ်ခဲ့တဲ့လူတွေလည်းအများကြီးပဲစမ်းသပ်ခံရတဲ့လူတွေအများကြီးပဲအဲ့တော့ဒါလေးဟာကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ခဏအစိုးရရဲ့ခုနပြောတဲ့အာဏာပိုင်တွေရဲ့အရေးအမှုညံ့ပြင်းတာပဲပေါ့နော
်ဒါ
ဒီခါလေးဆက်ဆက်လို့ပြောလိုက်ပြီဆရာဝန်တွေကိုကျွန်တော်ကလိုင်စင်တန်းတိုးဖို့လိုင်စင်တန်းတွေညှင်းတယ်ဒါပေမဲ့ license မရှိဘဲစေကူတာနေတဲ့လူတွေမှာအများကြီးပဲတနိုင်ငံလုံးမှာဆရာဝန်ဦးကြီးရမှာ4000ရှိအောင်ပဲအဲခုန license မရှိဘဲကုရတဲ့လူတွေကသူ့ရဲ့3000 4000မကဘူးကျေးရွာတိုင်းမှာရှိပါတယ်ရန်ကုန်မြို့ရဲ့တစ်ဖက်ကမှတော့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်အဲ့တော့ကျမတို့သောရရှင်ဆရာပြောသလိုပါပဲဒီစေဝါအတူတွေရဲ့အန်တီရဲ့ရှိနေတယ်လို့တစ်ဖက်မှာလည်းကျမတို့သောရရှင်တယောက်ကိုသားသားဆိုတဲ့လူစာရေးသားပေးပို့လာတဲ့ဟာလို့လည်းကျမဖတ်ပြချင်ပါတယ်ယနေ့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ကပိုက်ဆံမရှိရင်တရားမဲ့စနစ်ဖြစ်နေပါတယ်တဲ့သူရေးထားတာပါဒီယနေ့အချိန်မှာမြန်မာနိုင်ငံတွင်ကူးစက်ရောဂါဖြစ်တဲ့အသေးရောင်ဘီဘိုးစီဘိုးကလူတရာမှာ10ယောက်လောက်ကူးစက်ခံနေရပါတယ်တဲ့အဲ့ဒီရောဂါဟာလဲဒါလူသေးငွေကုန်ကျတဲ့အသေးရောဂါဖြစ်ပါတယ်တဲ့အဲ့တော့ဒီဟာကိုလဲသူမကုနိုင်တဲ့လူတွေအများအပြားရှိတယ်မရှိစင်ရသားပြည်သူတွေကလည်းယောဂဝေဒနာဖြစ်လာရင်လည်းပိုက်ဆံမရှိလို့တေးဖို့ပဲရှိပါတော့တယ်တဲ့အဲ့လိုရေးထားပါတယ်ရှင်အဲ့တော့မတ်ရွှေကြတို့ကတော့ဒါအရေးပေါ်လူနာတွေကိုဒါကဲတင်ပေးနေတဲ့ကုညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်ရှင်ကူအဖွဲ့ဟာဆိုရင်လည်းမတ်ရွှေကြတို့ရဲ့အတွေ့အကြုံရပေါ့နော်လူနာတွေပိုက်ဆံမရှိလို့စေးမကုနိုင်ခဲ့တဲ့ကုသဖို့ဟိုအခြေအနေမပေးခဲ့တဲ့အခြေအနေမျိုးတွေနဲ့များကြုံခဲ့ရပါသလားရှင်မတ်ရွှေကြမရွှေကြရှိပါလားရှင်အော်မရွှေကြမရှိဘူးထင်တယ်အဲ့တော့ကျမနောက်ထပ်ပါဝင်စနစ်မဲ့ကျမတို့သောရရှင်ဥချစ်မြင့်ကိုဖိတ်ခေါ်ကြပါတယ်ရှင်ဥချစ်မြင
့
်အဟုတ်ကဲ့ဟုတ်ကဲ့
Hello
ဟုတ်ကဲ့ရှင်မရွှေကြဒီအခုကျမတို့သောရရှင်တယောက်ကစာရေးသားပေးပို့ထားပါတယ်အဲ့ဒါတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကျန်းမာရေးစနစ်ကပိုက်ဆံမရှိရင်တရားမဲ့စနစ်ပါတယ်ဒီဘီဘိုးစီဘိုးလို့အသေးရောဂါမျိုးတောင်မှဟိုစစ်ဆေးဖို့
မထဟိုကုသဖို့မဆိုနဲ့စစ်ဖို့စေးဖို့တောင်းမှာပိုက်ဆံမတက်နိုင်တော့ဒီတိုင်းပဲနေချရတဲ့လူတွေလည်းတဘုံတပင်ရှိပါတယ်တဲ့အဲ့တော့မတ်ရွှေကြတို့အနေနဲ့ရောဒီအရေးပေါ်လူနာတွေကူညီပေးတဲ့နေရာမှာငွေကြေးမတက်နိုင်လို့မကုနိုင်ခဲ့တဲ့အခြေအနေမျိုးတွေများရှိခဲ့ပါသလားရှင်ဘလို့အခြေအနေမျိုးတွေရှိပါလဲ
အဲကျမတို့အများဆုံးတွေ့ရပါတယ်ရှင်အဲ့ဒါကြီးကဘာလဲဆိုတော့အခုတစ်ဖြစ်ဒီနေရက်ကလူနာကအချင်းငယ်မသိရရောက်လာကြတာတွေလည်းရှိကြပါတယ်။ဒါကလည်းဆိုကျမတို့သူ့ကိုမေးလိုက်တဲ့အချိန်မှာဘာသာမှုလဲဒီလူတွေကဘာသာမှုလားလဲဟိုဘာလဲဆိုပတ်သက်မကတ်နိုင်ဘူး။အဲ့လိုအနေနဲ့ဖြေကြပါတယ်။ဘာကြောင့်လို့လဲဆိုပတ်သက်မကတ်နိုင်ဘူးသိလာကုမယ်ဆိုရင်ပတ်သက်အရင်ကုန်မယ်ကောင်းမဖြစ်တဲ့အတွက်သူတို့မှငွေကြီးမတတ်နိုင်တဲ့အတွက်လူနာကိုငါကူရတဲ့အချိန်မှာသူတို့နောက်ကျတယ်။တချို့နောက်ကျတဲ့ဟာကိုကျမတို့အနေနဲ့ဟိုကူညီနိုင်တယ်လားကူညီပေးပါတယ်။သူရဲ့ဆိုတာလည်းကျမကသူ့ကိုကူညီရချင်ကျမရဲ့အမှုရှင်တွေကလည်းလူတန်းပေးလို့ကျမတို့ကူညီနိုင်တယ်။ဒါမျိုးလူနာတွေလည်းကျမတို့ကူရတယ်။နောက်ကန်ဆာလူနာတွေလည်းကျမတို့ကူရပါတယ်။သူတို့ကူရတဲ့နေရာမှာသူတို့ကလည်းတချို့တလူကြတော့လည်းဘဝဖြစ်နေတယ်ဒီကူရင်တခြားအရန်ကုန်မယ်ဆိုတဲ့စိတ်ကဆိုးဆုံးနေကြတယ်။ဒီလိုလေအဲ့ဒီရက်စနစ်ကြီးကိုဒီလူကြီးတွေကလည်းကြုံခဲ့ရတာကိုအဲ့ဒါတော့သိကူမယ်ဆိုရင်တခြားအရန်ကုန်မှာပဲဆိုတဲ့အပြင်ဆိုင်ကြီးတို့လေးတွေနဲ့ကူကြတယ်။ကူကြတဲ့နေရာမှာလွန်မှဆေးရုံကိုရောက်လာကြတယ်။ဒီမှာလည်းအများကြီးကြုံခဲ့ရတာပဲရှင
်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါမရွှေချာချေးစုပါ။အဲ့တော့ဆရာဒေါက်တာမြေဦးကျွန်မတခုမေးချင်ပါတယ်။ဒီလိုအခြေအနေပေါ့နော်။ဒီနိုင်ငံသူနိုင်ငံသားတွေပြည်သူတွေအနေနဲ့အသက်အန္တရာယ်နဲ့ကြုံနေရပြီဆိုတော့ရင်ဆိုင်နေရပြီဆိုတော့အခြေအနေမှာအစိုးရအနေနဲ့တာဝန်ယူပြီးကုသပေးဖို့ဟိုပြက်ကွက်နေတဲ့အပေါ်မှာရောဆရာအနေနဲ့ဘာများပြောချင်ပါလဲဒီကိစ္စဟာလုတ်ပေးဖို့မသင့်ဘူးလားလုတ်ပေးနိုင်တဲ့အနေအထားရောမရှိလို့လားရှင်ဆရာ
ဟုတ်သူတို့ပြောတယ်ပေါ့လေအဲအဲအဲရောင်ပြီးဖို့စီဖို့မှန်ပါတယ်ဒါရီကခုနတော်ရွှေချာပြောတယ်လို့ပေါ့ကင်ဆာလို့နောက်ကျပြီးမှသိတာမဟုတ်ဘူးစောစောသိသိသိရဲ့ဒီလိုစီပေါ်ဆက်လိုက်ရင်သိတာပဲဒါပေမဲ့ကုသရမယ်ဆက်လက်ပြီးတော့ကျွန်တော်ကအကောင်ရေးရေးမယ်နောက်ကဂျီနိုတိုက်ခွဲမယ်ဒီအားဒီမှာရင်ကိုယ်ပတ်စံက၄သိန်းလောက်ကုန်မယ်အဲ့တော့အဲ့ဒါမှဆေးမကုတာလေးကိုအဲ့ဒီလို့ဖို့လူရစကြောက်သွားပြီဆေးတောက်မယ်ဆိုလို့ရှိရင်တခါဆေးဘက်တလားကိုအနည်းဆုံး၆သိန်းလောက်ကုန်မယ်ဒါကအဲ့လိုတွေပေါ့လေအဲ့ဒါတွေတွက်ပြီးတော့ကဲဒီလိုပဲစောင့်ကြည့်လိုက်မယ်ဆိုတော့အခုကျွန်တော်တို့အခြေခံကြည့်ပြီးဆေးအောင်လေးတွေအစားဒူနာဘလူမျိုးရလဲဆိုတော့ဒါဆိုလို့ရှိရင်နောက်တစ်ခါတုံးလာမှာတစ်ခါပြန်ပြီးတော့ liver function test ပေါ့ဗျာအသေးကိုပြန်ပြီးစစ်ပါသူတွေပြန်ဖောက်ပါအဲ့လိုနဲ့ပဲစောင့်ကြည့်လာတာနောက်တစ်ချိန်ကျရင်တို့ကမကုနိုင်တဲ့အဆင့်ကိုရောက်သွားတော့မယ်အရန်ကိုဈေးကြီးရဆင်ရောက်သွားတော့မယ်ဒါဒီကုန်လုံးကကုနာတော်ရွှေချာတို့လိုရှင်ကူအဖွဲ့တွေကုနာတို့ကနာကူအဖွဲ့ဆရာတို့နဲ့ကုတော်သူတို့လိုသူတို့ကဝိုင်းပြီးလုပ်နေကြတယ်လူမှုအဖွဲ့ကြီးများလုပ်တာအစိုးရမှာပါလုပ်လေအစိုးရမှာကုနာတို့ကျွန်တော်ပြောပါလားဒီစစ်ဆေးပေးနိုင်တဲ့ virus virus ကောင်းပေါ့လေ virus လုတ်လို့ခေါ်တာပေါ့ဒီကပိုးကောင်းကြီးကိုတော့မှကျွန်တော်အလကားမဆေးဆေးပေးနိုင်ဘူးဒီဆူလာကမူတခုချမှန်ပါပေါ့အသေးရောင်တော့ပီဖို့စီဖို့အခုဆိုရှင်အရင်ကကိုဆက်နေတယ်ပေပေလူလူရားထဲမှာလူတရားမှာအနည်းဆုံးကနော်6ယောက်ရှိရ6ယောက်ရှိရသူတို့ပြောနေတယ်နော်အဲ့လောက်များနေတဲ့ဟာကိုကျွန်တော်တို့ကသူစစ်တဲ့နေရာမှာတယ်မဟုတ်တော့ဘဲနဲ့ဒီပို့တွေ့တဲ့လူကိုအစိုးရအနေနဲ့ထားဖို့ဈေးအနေနဲ့ဘလောက်ချုပ်ပေးမယ်အဲ့လိုမျိုးအခုတော့ဆိုပါတော့ဗျာကျွန်တော်နိုင်ငံရေးကျင်းသားတွေကြည့်တဲ့အခါမှာနိုင်ငံရေးကျင်းသားမှာစီဖို့တွေ့တယ်သူတို့ကမနိုင်တဲ့ခါကျတော့မေတ္တာဟိုဝေဖောင်ဒေးရှင်းကနေငွေ3သိန်းထုတ်ပေးတယ်ဒါပေမဲ့မလောက်ဘူးကျွန်တော်တစ်ဖွဲ့ရံနေရှိရတယ်ဥပဒေဖောင်ဒေးရှင်းကဘလောက်ပေးမယ်အဲ့လိုမျိုးညာကျွန်တော်ရအောင်လူနာကလည်းဘလောက်စိုက်ပေါ့အဲ့လိုမျိုးညာကျွန်တော်ဖြည့်ရှင်းနေရတယ်ဒါဟုတ်လားအစိုးရကတောင်းဝန်ယူလိုက်မယ်ဆိုဒီဟာတွေဝန်တော့ဝန်တော့အရန်ပို့သွားပေါ့ပါမှာပေါ့နော်ဒီလိုပဲကျွန်တော်တို့တခြားခန္ဓာတွေမှာလည်းအဲ့တော့အစိုးရမှာပတ်စံမရှိဘူးရင်းနေအခုကျွန်တော်တို့ပတ်စံကိုဆယ်ကတိုးပေးလိုက်ပါပြီတိုးပေးလိုက်တော့အခုဒီ6နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုသူကျမရေးဝန်ကြီးတက်ကတော့ဆွဲတိုင်းဝင်ရပါပြီအဲ့တော့သူဘာလုပ်မလဲသူလုပ်တဲ့ခါကျတော့သူကစီးုံနေမှာစီးဝါးတွေဖြစ်မယ်စီးုံမှာဝန်ထမ်းတွေခတ်မယ်စီးုံနေမှာပစ္စည်းပစ္စည်းတွေခတ်မယ်ဒါဟာကျွန်တော်ခုနပြောတဲ့ secondary care လို့ခေါ်တဲ့စီးုံရောက်မှကုတဲ့ဟာလေးအဲ့တော့ကျွန်တော်တို့ကပြန်ပတ်ထားဖို့ကျွန်တော်ကပြောင်းရမယ်ဘာလို့ဆို primary care ပေါ့အခြေခံကျမရေးဆောင်ရှောက်မှုမှာစာပြီးရင်းနှီးမြှုပ်နှံရမယ်ရင်းနှီးမြှုပ်နှံရဲဆိုတာကျွန်တော်ပြည်ပရင်းနှီးမှုပြည်တွင်းရင်းနှီးမှုတွေကျွန်တော်ပိတ်ခေါ်ရမှာပါအဲ့တော့ဒါဖြည့်ရှင်းတဲ့နည်းတစ်ခုကျွန်တော်တင်ပြတာလူရပိုင်မေကဲကိုမိမိနေတယ်ဆေးရုံမှာပဲခုနပြောတဲ့ပြီးဖို့စီဖို့ဆေးရုံရောက်မှာပဲခုဖို့အတွက်ဆိုတာဖြစ်အောင်ဘယ်လိုကာကွယ်မလဲအဲကာကွယ်စည်းတွေဘယ်လိုထိုးမလဲအလားအလားဘယ်လိုထိုးပေးမလဲအဲ့ဒါအစိုးရကတောင်းယူလို့တာမဟုတ်ဘဲနဲ့ကျွန်တော်ခုနအသေးဖောင်ဒေးရှင်းလို့ကလိုက်လုပ်နေတာတော့အစိုးရကတောင်းပြက်ွက်တယ်လို့မြင်ရတယ်အဲ့ဒီတော့အစိုးရကသူ့ဝန်ထမ်းတွေမလောက်ဘူးလို့ပြောမယ်သူ့ငွေမလောက်ဘူးလို့ပြောမယ်
အဲ့တော့ကျွန်တော်ပြင်ပမှာကုနေတဲ့ဆရာဝန်တွေဟာ13,800လောက်ရှိတယ်အစိုးရဝန်ကဆရာဝန်က10,000အောက်ပဲရှိတယ်ကျွန်တော်ရှိလိုက်9,800ပေါ့ဗျာအဲ့တော့ပြင်မှာ GB လောက်ကန်စားနေတဲ့ဆရာဝန်က13,800ဓာတ်တွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်ဆိုပါတော့ secondary care ပေါ့ဆေးရုံကုတဲ့ဆရာတွေနဲ့ primary care GB ထိုင်နေတဲ့ဆရာဝန်တွေပူးပေါင်းပြီးတော့ public private partnership ပေါ့ဗျာဆိုတာကဟိုနေအစိုးရနဲ့ပုဂ္ဂလိကကျွန်တော် partnership ဆိုတာကတောင်းနေတယောက်ကလည်းဟိုနေမျှဝေကမျှဝေစားပေါ့ဗျာအကျိုးအမြတ်လည်းရမယ်အဲကုန်ကိစ္စကလည်းတယ်မယ်ပေါ့ဒါမျိုးပေါ့ဗျာအဲ့ဒါ partner ဖွဲ့တာပေါ့ဒီလိုလုပ်ငန်းကြီးဆိုတော့စမှာပေါ့နောက်တစ်ခါကျွန်တော်တို့အစိုးရမှာငွေမတက်နိုင်လို့ရှိရင်ကျွန်တော်တို့တခြားနည်းနဲ့ပေါ့ငွေရှာတာပေါ့ဗျာ health financing အခုသူတို့စမ်းတော့လုပ်နေပါပြီအာမခံစနစ်ပေါ့ကျမရဲ့အာမခံစနစ်အခု operator သမ္မတဥပမာဟာသူတို့သမ္မတနိုင်ငံယာရုမတက်ခင်မှာသူကသူတို့ရဲ့တိုင်းပြည်စနစ်ကြီးကိုအဲခုနကအာမခံမရှိတဲ့လူတွေကိုအာမခံဝယ်ပေးမယ်ဆိုကြေညာပြီးတော့ခါလေ patient protection and affordable care act ဆိုပြီးတော့ခါလေကြာထားလိုက်တယ်။ဒါလည်းဆိုလူနာကိုကာကွယ်ပြီးတော့လူနာတိုင်းဈေးနှုန်းချိုသာစွာနဲ့ဥဒနိုင်တဲ့ဥပဒေဆိုပြီးပြဋ္ဌာန်းတယ်ဗျ။အဲ့ဒီပြည်သူတွေကြောင့်အမေရိကန်နိုင်ငံမှာကျန်းမာရေးအာမခံမဝယ်နိုင်တဲ့လူ40%ကျော်လောက်ဟာဆေးရုံတွေမှာကုသခွင့်ရပါတယ်။
ဟုတ်ကဲ့ကျွန်
တော်တို့နိုင်ငံမှာအဲ့ဒါတွေကမရှိဘူ
းအဲ့ဒါမျိုးကျွန်တော
် primary care မှာအများဆုံးအခြေခံကျန်းမာရေးဆောင်ရှောက်မှုမှာအများဆုံးရင်းနှီးမြှုပ်နှံမှာနိုင်ငံတကာနဲ့လို့ပါခုနပြောတဲ့ဟိုနေကျန်းမာရေးအာမခံထားမယ်ဆိုရင်လေလူတစ်ယောက်ကိုတစ်လမှာ1,000ဗျာတစ်လမှာ1,000ဗျာအဲ့လိုကျွန်တော်တို့တွင်းလိုက်လို့ရှိရင်ကဲတွင်းထားတဲ့သူဒီ5,000တန်ကုသချက်ကိုပေးမယ်5,000တန်ကုသချက်ကိုပေးမယ်ပေါ့တကယ်လို့သူမဖျားရင်တော့လေအဲ့ဒီ1,000ကိုအာမခံကုမ္ပဏီကစားလိုက်ပေါ့ဗျာ
အဲ့လိုမျိုး
ကျွန်တော်လုပ်လို့ရနိုင်တဲ့နည်းလမ်းနဲ့အများကြီးရှိပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ကျမမတ်ရွှေချာကိုအလှည့်ပေးချင်ပါတယ်ကျမတို့ဆွေးနွေးချင်ရလဲနောက်10မိနစ်လောက်ပဲရှိတော့တော့ကျမသောရရှင်ဆွေးနွေးဖို့ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သောရရှင်တွေကိုကျမဖိတ်ခေါ်နိုင်တော့ပါဘူးအဲ့တော့မတ်ရွှေချာရှင်အခုအစိုးရအနေနဲ့သူတို့ကျမရေးစောင့်ရှောက်မှုကိုလုံလုံလောက်လောက်မပေးနိုင်တဲ့တစ်ဖက်မှာမတ်ရွှေချာတို့လိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုနဲ့ပူးပေါင်းဆောင်ရွက်မှုအထောက်ပံ့ပေးမှုမှာရောအားရကျေနပ်စရာရှိပါရဲ့လား
ဒီဘက်ကိုပူပေါင်းဆောင်ရွက်မှုဆိုတာကဘာမှရလို့တော့သိရှိပေါ့နော်ကျမတို့ကအဲ့ဒီဟိုအခုကျမတို့ရဲ့အဖွဲ့ဒီဟာရန်ကုန်စီးရုံကြီးလေးစီးရုံဒီမှာကျမတို့စံပြလူတွေဒီအလူဒီနာတွေတက်ကိုကျမတို့စံပြလူတွေလိုအပ်တဲ့ tissue လေးတွေကျဥ်ကေကမုံနွားနို့လေးတွေလူတွေဒါလေးတွေကိုသူတို့ကကျမတို့ကြည့်ကြည့်တော့ခွင့်ပြုတယ်နောက်ပြီးတော့ကျမတို့လူနာတွေတက်တယ်ပြည်တယ်ဆိုတဲ့နေရာမှာလည်းကျမတို့ခေါ်တော့စပုတ်ပြီးတဲ့လူနာကိုလည်းသူတို့ပုံမှန်အတိုင်းပါပဲကျမတို့အနေနဲ့ကျမတို့ထောက်ပံ့ပေးရလို့တော့မရှိအခုလိုပေါ့ကျမတို့လူသားနာဒီရဲ့ဝမ်းမလူနာတွေဆင်းရုံတက်နေတဲ့လူနာတွေကိုကျမလူသားနေကျမတို့လူသားမှုကိုပဲတူတူကြည့်ကြည့်ခွင့်ပြုပါတယ်တခါတလေကြားလို့ရှိရင်ကျမတို့ကလူနာအဓိကကျမတို့ကကြုံတွေ့ရတဲ့အကြီးဆုံးအခက်ကနန်းမီးလူနာနန်းမီးမလူနာဆင်းရုံတက်ရမယ်ကျမတို့လမ်းခေါ်တယ်ကျမတို့သွားခေါ်တယ်သွားခေါ်လိုက်တဲ့အချိန်မှာကျမတို့ဆင်းရုံပို့တဲ့အချိန်မှာလူနာကောင်းမရှိဘူးသူတို့လုံးဝလက်မခံပါဘူးလုံးဝလက်မခံတဲ့အတွက်ကျမတို့ကလည်းအများခက်ခဲပါတယ်အဲ့တော့ကြတော့သူတို့အနေနဲ့ကြတော့လေဟုတ်ပါတယ်ဒီနာတော့မရှိဘူးဒီနာကိုကြည့်ဖို့သူတို့ဆေးရုံကလူတွေနဲ့လေကြည့်မဲ့လူမရှိတဲ့သူတို့မှလည်းခက်ခဲတယ်ကျမတို့ဟိုအသေးအနေနဲ့ကြတော့ဒီလူနာကိုဟိုဒီဒီရကျမတို့အကြောင်းကြားတယ်ကျမတို့ကပတ်ခေါ်တယ်ခေါ်ပြီးဆေးရုံပို့တယ်ဆေးရုံရောက်တဲ့အချိန်မှာဟိုဟာဒီနာတော့မရှိလို့ဆိုကျမတို့ကဒီလူနာဘယ်ကိုပြန်တော့ပို့ရမှန်းသိဘူးအဲ့ရခဲ့တယ်ကျမတို့မှာ
ဟုတ်ကဲ့ပါရှင
့်အဲ့ဒီအများကြီးကြုံရပါလေ
ဟုတ်ကဲ့ပါရှင့်မရှိချင်ပါကျေးဇူ
းကျမတို့ကလူနာဆိုရင်ကျမတို့ကတော့ကောက်ရမှာတော်တော်ကိုကြောက်နေပြီ
ဟုတ်ကဲ့ပါရှင့်
ကျမတို့အနေနဲ့လည်းလုံးဝအဆဆုံးတာဝန်ဘယ်လို့မှမယူနိုင
်ဟုတ်ကဲ့ပေါ့ဟုတ်ပါတယ်ရှင့်မရှိချင်ကျေးဇူးတင်ပါတယ်ရှင့်အင်္ဂါနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကတော့အချိန်တလောက်ပဲရတဲ့ဒီမှာပဲရန်နာခွင့်ပြုပါရှင့်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
့်ဒီရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေနားဆင်ကြရတာဖြစ်ပါလေရှင်ဒီကနေ့ညပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုမှတ်ဤသနာကျော်ကကြေညာပေးပါဦးမယ်ရှင
်အေးဥရောပတမက်ကအဖွဲ့တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲပေးခဲ့ကြပြီးတဲ့နောက်ပထမအဆုံးအကြိမ်အနေနဲ့ဗြိတိန်ဆောင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအခုခါမှာသူ့ကိုကြည်ပြုမှုမရှိတော့တဲ့ဥရောပတမက်ကရုံးချုပ်ကိုဒီကနေ့ပဲသွားရောက်ခဲ့ပါတယ်သူဟာဒီနှုတ်ထွက်တဲ့လုပ်ငန်းစဉ်ကိုဘတော့ဘလို့စမလဲစားတဲ့ခက်ခဲတဲ့မိခွန်းတွေကိုရင်ဆိုင်ဖြေဆိုရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုကထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအဆင့်ထည့်သွင်းမယ်ဆိုတာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာကိုလူကုန်ကူးမှုအခြေအနေအဆိုးရွားဆုံးအဖြစ်နဲ့အီရန်၊ဆီးရီးယား၊မြောက်ကိုရီးယားတို့နဲ့တံတန်းထဲထားမယ်ဆိုတာဟာမှားယွင်းမှုဖြစ်တယ်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးအောင်လင်းက VOE ကိုပြောကြားသွားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီသတင်းဘက်ကလူကုန်ကူးမှုတိုက်ဖြတ်ရေး Trafficking in Person နှစ်ပတ်လည်အစီရင်ခံစာကိုထုတ်ပြန်မှာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုမှာဘောက်ဆွဲကွန်ကားကုမ္ပဏီကသူ့ရဲ့ကားတွေကနေကာဗွန်နိုက်အောက်ဆိုက်တန်ငွေထုတ်လုပ်မှုနဲ့ပတ်သက်ပြီးအချက်လက်ကိုတမင်ကရှော့ချဖော်ပြရဲဆိုပြီးတော့ပြီးခဲ့တဲ့စက်တင်ဘာမှာစပြီးတော့ထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်လို့ဘောက်ဆွဲကွန်ကုမ္ပဏီကဒေါ်လာသန်း1000ကျွဲရောပေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ရှင်
အင်္ဂါနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအေးတနာကျော်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လွှင့်မှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒူပင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ဖန်ပုတ်ထူးနေ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.